Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်ပြည်ရန်ပေါင်းကကင်ဝေးကြပါစေ2025ခုနှစ်ဇန်နဝါရီလ12ရက်တနင်္ဂနွေမနက်ခင်း View Radio စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဝက်ကိုတော့ Flying Meter 25 32နဲ့40တို့ကနေဖမ်းယူနားဆင်နေပါတယ်တနင်္ဂနွေစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုးလူစလောင်းကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ကျွန်မခင်ပြူထွေးပါရှင်
ကတ်ဒေတာမှာရုရှားတပ်တွေတဲ့ဝင်တိုက်နေတဲ့မြောက်ကိုရီးယားစစ်သား2ဦးကိုယူကရိန်းတပ်ကဖမ်းမိခဲ့ပါတယ်။အရှေ့လေပိုင်းညဉ့်ညံရေးကြိုးပမ်းဖို့ထရန့်ရဲ့အထူးသံဝေကော့ဖ်ဟာအစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံပါတယ်။ကယ်လီဖိုးနီးယားတော်မီဟာနောက်ထပ်ဟက်တာ400လောက်ပိုကျယ်ပြန့်ကြီးထွားလာလို့အပြင်းထန်ငြိမ်သက်နေရပါတယ်။
ဒီလိုနောက်ဆုံးရထိတ်တန်းသတင်းတွေအပြင်စစ်ဘေးဒုက္ခသည်တွေရဲ့တတိယနိုင်ငံထွက်ခွာဖို့မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့ကြားစားရမယ့် Frontier မြန်မာရဲ့အထူးအသံဦးတင်အောင်တန်းရဲ့ Democracy လူခွင့်ရေးနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလက်ရစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကသုတအသက်ရှင်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုညဉ့်ညံ့ကပြောပြပေးပါမယ်ရှင်။
ကာဇာမာအပြစ်ရရေးသဘောတူညီချက်တရရဖို့ကြိုးစားနေချိန်မှာပဲအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အရှေ့လေပိုင်းဆိုင်ရာအထူးသံတမန်စတီဗ်ဝစ်ကော့ဖ်ဟာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူနဲ့စနေနေ့မှာတွေ့ဆုံခဲ့ပါတယ်ဝစ်ကော့ဖ်ဟာတောက်ကြနေ့ကလည်းဒိုဟာကိုသွားပြီးခတ်တာဝန်ကြီးချုပ်ရှိတ်မိုဟာမက်အဗ်ဒူရာမန်အယ်သန်နီနဲ့တွေ့ဆုံခဲ့ပါတယ်ဤချင်းနဲ့ခတ်တာကဆေးဆက်ပေးနေသူတွေဟာမကြမီစစ်ပွဲအဆုံးသတ်နိုင်ဖို့အတွက်အမေရိကန်အနေနဲ့တရားမျှတတဲ့သဘောတူညီချက်ရဖို့ဆက်လက်လှုပ်ဆောင်မယ့်အာမခံချက်ကိုဝစ်ကော့ဖ်စီကနေရရှိထားတယ်လို့အီဂျစ်လူမျိုးရေးသတင်းရင်းမြစ်တွေကပြောပါတယ်။ဒီပြိုင်နက်မှာပဲဂါဇာမှာအစ္စရေးနဲ့ဟားမတ်ကြားသဘောတူညီချက်တစ်ခုရနိုင်ဖို့အီဂျစ်ခတ်တာနဲ့အမေရိကန်တို့ကကြားဝင်ဆက်ဆက်ပေးနေတာမှာတဆင့်ကြားကန်ပြောဆိုဆွေးနွေးမှုတွေကတိုးတက်မှုတချို့ရှိနေကြောင်းလည်းအစ္စရေးအရာရှိတူကစနေနေ့အစောပိုင်းမှာပြောပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဂါဇာမှာတိုက်ခိုက်မှုတွေဆက်ဖြစ်နေပြီးမြောက်ပိုင်းကဂျဘာလီယာမှာဒုက္ခသည်တွေခိုးလွန်ရာစာသင်ကျောင်းဟောင်းတစ်ခုကိုအစ္စရေးလေကြောင်းတိုက်ခိုက်မှုအတွင်းအမျိုးသမီး2ဦးနဲ့ကလေး2ဦးပါဝင်လူ10ဦးသေဆုံးခဲ့ကြောင်းပါလက်စတိုင်းဘက်ကစနေနေ့မှာထုတ်ပြန်ထားပါတယ်။အချိန်နှင်းမှာပဲဂါဇာမှာဟားမတ်ကဖမ်းထားတဲ့တစားကန်တွေအိမ်ပြန်လာနိုင်ရေးဆွေးနွေးပွဲတွေရှစ်တိုးလုပ်ဆောင်နိုင်ဖို့အတွက်အစ္စရေးမော့ဆက်ထောင်လိုင်းအေဂျင်စီရဲ့အကြီးအကဲပါဝင်အစစ်မြေကိုယ်စားလှယ်အဖွဲ့ကိုခါတာကိုဆီလုပ်ဖို့ရှိကြောင်းအစ္စရေးကစနေနေ့မှာထုတ်ပြန်ပါတယ်။ဒါဟာဒိုဟာမှာလုပ်တဲ့အစ္စရေးနဲ့ဟားမတ်ကြားဂျာဂန်ကတဆင့်ဆွေးနွေးတဲ့စကားဝိုင်းကိုတက်ရောက်ဖို့လားဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အမေရိကန်မှာသမ္မတအပြောင်းလဲဖြစ်ဖို့ရပ်ပိုင်းမယ်လို့တော့ပြီးအပြစ်ရရေးဖိအားရှိနေချိန်မှာပဲမော့ဆက်အကြီးအကဲခါတာကိုသွားတာကတကယ်လို့ဆွေးနွေးပွဲတွေမှာတစုံတရာသဘောတူညီချက်ရဖို့ဆုံးဖြတ်ချက်တွေချမယ်ဆိုရင်ထိတ်တန့်အစ္စရေးခေါင်းဆောင်ပိုင်းရှိနေမဲ့သဘောလည်းဖြစ်ပါတယ်။ဂါဇာစစ်ပွဲ15လကြာလာပြီမဲ့အစောပိုင်းတုန်းကတချိန်သာယာယီအပြစ်ခတ်ရစေးအောင်မြင်ခဲ့မှုပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ယာဟူကတော့သူ့အနေနဲ့တစားကန်တချို့ပြန်လွတ်လာဖို့ရက်သတင်းပတ်တစ်ခုကြာယာယီအပြစ်ရဖို့အတွက်ပဲအာမခံနိုင်မယ်လို့ဆိုထားပါတယ်။ဟားမတ်စ်ဘက်ကတော့ဂါဇာကနေအစ္စရေးတပ်ဖွဲ့ဝင်တွေလုံးဝဆုတ်ခွာပေးဖို့တောင်းဆိုထားပြီးနေတန်ယာဟူကတော့ဂါဇာမှာဟားမတ်စ်ဖွဲ့ကိုအပြစ်ဒဏ်ချေမှုန်းမယ်လို့ကြေညာထားတာဖြစ်ပါတယ်များ။ရုရှားပိုင်းကတ်ဒေတာမှာရုရှားတပ်တွေနဲ့တူတွဲတိုက်ခိုက်နေတဲ့မြောက်ကိုရီးယားစစ်သားနှုတ်ကိုယူကရိန်းတပ်တွေဖမ်းမိတယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကစနေနေ့မှာပြောပါတယ်။ဖမ်းမိတဲ့မြောက်ကိုရီးယားစစ်သားနှုတ်ဟာဒဏ်ရာရထားကြောင်းနဲ့သူတို့ကိုခီဖ်ကိုပို့ပြီးစစ်ဆေးနေကြောင်း Telegram လူမှုမီဒီယာကပြောကြားခဲ့တဲ့အပြင်သူတို့ရဲ့ဓာတ်ပုံရုပ်သံတွေကိုပါဖော်ပြခဲ့ပါတယ်။ဒါ့အပြင်ကတ်ဒေတာမှာရုရှားတပ်တွေဟာမြောက်ကိုရီးယားတွေနဲ့လက်တွဲတိုက်ခိုက်နေတာဖြစ်ပြီးဒီပွဲမှာဒဏ်ရာရတဲ့မြောက်ကိုရီးယားတွေကိုယူကရိန်းနဲ့ဖမ်းမိရင်စစ်ဆေးမှာဆိုးတဲ့အတွက်ဒဏ်ရာရသူတွေကိုတပ်ပစ်တာတွေရှိတယ်လို့ပြောပါတယ်။ယူကရိန်းထောက်လိုင်းကတော့ဖမ်းမိသူ2ဦးဟာယူကရိန်း၊အင်္ဂလိပ်၊ရုရှားဘယ်ဘာသာစကားကိုမှမပြောနိုင်တဲ့အတွက်တောင်ကိုရီးယားထောက်လိုင်းနဲ့ပူးပေါင်းပြီးဆက်သွယ်ပြောဆိုရာကြောင့်သူတို့ကိုစစ်ကူတပေးတဲ့အပြင်ဂျနီဘာစစ်တုံးပန်းဆိုင်ရာဥပဒေနဲ့အကြီးအညီဆက်ဆံထားရှိကြောင်းပြောပါတယ်။မနေ့ဩဂတ်လမှာဝန်သိမ်းထားတဲ့ Cast Data တွေကလက်လွတ်လိုက်ရတဲ့နေရာတွေကိုပြန်ရဖို့ယူကရိန်းတပ်တွေပြန်ဆက်တင်တိုက်ခိုက်ပြီးရဲအနေငယ်အကြအတွင်းမှာပဲခုလိုမြောက်ကိုရီးယားတပ်သားတွေကိုဖမ်းမိကြောင်းယူကရိန်းဘက်ကပြောတာဖြစ်ပါတယ်ခင
်ဗျာ။ VOA America and then Manapet Nimawada season ago Mene Chownaigan, Chownai Quetti. I do meet a Nasenga, Kilohats, Titishi Chonga. I do meet a Donsenit, Kilohats, Chowtinga Donyanit. I do meet a Lise, Kilohats, Konga, Don Donyarugani, Tolan Binivari. Mene Kononaiti, Dudiawango, Lurumesune, Digital Line Regani, Propanyan Marisha.
The new name Manapet Vue, Manakin the Renego, Selecina Pibamia. တရုတ်နိုင်ငံသားတွေအနေနဲ့လာစာအများပြားတဲ့နိုင်ငံခြားအလုပ်ခေါ်ယူလိမ့်လေလှည့်ပြားမှုတွေကိုသတိထားဖို့နဲ့၄ရက်စားတောက်တဲ့နေ့တိုင်းစီကုန်ကြခံမဲ့ပေးမယ်ဆိုတဲ့မလုံပေးပြီးကြော်ညာတာမျိုးတွေကိုမယုံကြည်ကြဘူးမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကတရုတ်တန်ယုံတွေကသတိပေးချက်ထုတ်ပြန်ကြောင်းတရုတ်အစိုးရသတင်းစာ Global Time စနေနေ့ကဖော်ပြပါရယ်ဒီလိုကလန်မှုတွေကစိုက်ပါလိမ့်လေမှုလုပ်ငန်းတွေကိုဖျောင်းနဲ့ထောင်ချောက်တွေဖြစ်နိုင်ပြီးလူတွေရဲ့အသက်လုံခြုံရေးနဲ့ပစ္စည်းဥစ္စာတွေကိုအနေနဲ့ဖြစ်စေနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့ တီဂျာထုတ်ပြန်ချက်အနေနဲ့အလားတူထုတ်ပြန်ခဲ့ပြီးထိုင်းကိုလာမဲ့တရုတ်ခီးသွားတွေအနေနဲ့ဗီဇာစီကံတွေလိုက်နာဖို့နဲ့တရုတ်မှုအလုပ်တွေမလုပ်ကြဘူးသတိပေးထားပါရယ်ဇန်နဝါရီ3ရက်နေ့ကဝမ်ရှင်းအမည်နဲ့တရုတ်ရုပ်ရှင်သရုပ်ဆောင်တူထိုင်းမြန်မာနယ်စပ်မှာလူကုန်ကူးခံရပြီးမှအခုလိုတရုတ်တန်ယုံတွေကသတိပေးချက်တွေအသီးသီးထွက်လာတာလည်းဖြစ်ပါရယ်များကယ်လီဖိုးနီးယားပြည်နယ်လော့စ်အ လေးတိုင်နှုံးမြင်မာဖို့ရှိနေလို့တော်မီကိုအချိန်မီထိန်းချုပ်နိုင်ဖို့ကြိုးစားနေရပါတယ်တော်မီကြောင့်အင်္ဂါနေ့ကလေးကတည်ဆုံးသူ17ဦးထိရှိနေပြီးတော့13ဦးထက်မနည်းလဲပျောက်ဆုံးတွေကအဆောက်အအုံ 12,000 ကျော်ပျက်စီးခဲ့ရပြီးဖြစ်ပါတယ်ပျက်စီးတွေရှင်းလင်းဖယ်ရှားပြီးချိန်မှာတည်ဆုံးသူဦးရေတိုးလာနိုင်ကြောင်းလဲတာဝန်ရှိသူတွေကသတိပေးထားပါတယ်တော်မီလောင်ကျွမ်းနေတဲ့နေရာ5ခုတည်းကအကြီးဆုံးဖြစ်တဲ့ပါလီစိတ်ကမိဟာလမ်းကြောင်းပြောင်းသွားလို့ဆန်ဖာနန်ဒိုတောင်ကြားအောက်ခြေကဒေသခံတွေကိုနေအိမ်တွေကနေဆွတ်ခွာကြဖို့လဲအမိန့်ထုတ်ပြန်ထားပါတယ်ယောဘကအနုပညာပစ္စည်းတွေကိုစုဆောင်းထားတဲ့ J. Paul Getty ပြတိုင်းနဲ့ UCLA Tech တို့ကိုလည်းမိကချင်းချောင်းနေပါတယ်တကယ်လို့သာမိဟာပြည်내ဖြတ်အဝေးပြေးလက်မကြီးအမှတ် 405 ကိုကျော်လာနိုင်ခဲ့ရင်လူနေထူထပ်တဲ့ Hollywood တောင်ကုန်းဒေသနဲ့ San Fernando တောင်ကြားတို့ကအနေနဲ့ကြောက်လာနိုင်မှာလဲဖြစ်ပါတယ်ခင်ဗျာ
ဇန်နဝါရီလ12ရက်တနင်္ဂနွေမနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြီးညက်ကြီးကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လင်းပေးပါမယ်။ဒီထဲကမှအရင်ဆုံး Frontier မြန်မာကတင်ဆက်တဲ့ဒုအသံစီစဉ်ကိုနားဆင်ကြပါမယ်။မြန်မာနိုင်ငံတွင်းစစ်ပွဲတွေကြောင့်ထွက်ပြေးလာရပြီးတော့ထိုင်းနိုင်ငံမှာဒုက္ခသည်အဖြစ်နဲ့နှစ်ပေါင်းများစွာခိုးလုံနေကြသူတွေရဲ့တတိယနိုင်ငံတွေမှာအခြေချနေနိုင်ဖို့မျှော်လင့်ချက်တွေအကြောင်းကို Frontier မြန်မာရဲ့ဒုအသံစီစဉ်မှာတင်ပြပေးထားပါရရှင်။
အခုရေတို့တန်းတူပေးသေးတယ်ဘာဖြစ်လို့လဲဆိုကျမတို့ကလူဟောင်းတွေကြာရှည်ကျမတို့လူမျိုးအမြဲတမ်းနေတဲ့လူတွေအတွက်နည်းနည်းပါးပါးဥစားပေးတယ်
တို့သူတို့ဆိုအဲ့လိုနှစ်အများကြီးနေဆိုလို့ရှင်ဘလောက်ကောင်စိတ်ဆင်းရဲမှုတွေဘလောက်ကြုံတွေ့ရမလဲဆိုတာတကယ်ကိုကျွန်တော်ကိုကျက်ဆာမိပါတယ
်လွန်ခဲ့တဲ့နှစ်40လောက်ကတည်းကမြန်မာနိုင်ငံတွင်းကပြည်ပခါတွေကြောင့်ထွက်ပြေးတိမ်းရှောင်လာရပြီးတတိယနိုင်ငံကိုတွားရောက်ဖို့ထိုင်းနယ်စပ်မှာနှစ်ရှည်လများခိုးလုံနေကြတဲ့ဒုက္ခသည်တွေအများပြားရှိပါတယ်။2021အာဏာသိမ်းပြီးနောက်ပိုင်းမှာအနေရီကြောင့်မြို့ပြတွေကနေထွက်ပြေးတိမ်းရှောင်လာသူတွေပုံများလာချိန်မှာသူတို့တွေရဲ့တတိယနိုင်ငံအိမ်မက်တွေကဘယ်လိုရှိနေပါသလဲ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံအပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားပါမယ်။ဆောင်းပါးတွေလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုကြောင်းလဲအသုံးပြုထားပါရစေ
။မြေဆက်တဲ့ဖြစ်ဖို့ကတော့ကြာပါပေါ့ဗျာ။အားလုံးကအသက်တွေလေဒီမှာစပြီးရောက်ကနေပတ်ဝန်းကျင်အသက်ရာသီဥတုအသက်အစားစားရရအစားစားအသက် အကုန်လုံးအကုန်လုံးကိုကျွန်တော်တို့ကအစအနေပြန်လုပ်ရမှာလေကိုယ်နိုင်ငံမှာနေခဲ့တယ်မွေးခဲ့တယ်တကယ်မလားစီဝါရေးတွေလုပ်ခဲ့တယ်ဒီမှာလုံးဝအားရရပြောင်းမြန်မှာအခုမပါမှမရှိဘူးသူများလုပ်တွေတကယ်မလားလုပ်ရမှာဘလို့လုပ်တွေလုပ်ရမှာမသိဘူ
းအသက်40အရွယ်ကိုကျော်နဲ့သူ့ရဲ့မိသားစုဟာနောက်ဆုံးမှာတော့အမေရိကန်နိုင်ငံကိုပြောင်းရွှေ့ခိုလုံအခြေချနိုင်ခဲ့ပါပြီ2022ခုနှစ်ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းသူရောသူ့ရဲ့မျိုးသမီးပါအာနာသိမ့်ဆန့်ကျင်ရေးဆန္ဒပြပွဲတွေမှာတက်တက်ကြွကြွပါဝင်ခဲ့တာတွေကြောင့်စစ်ကောင်စီရဲ့ရှာဖွေဖမ်းဆီးမှုတွေကိုကြုံခဲ့ရပါတယ်။ဒါပေမဲ့လည်းထိုင်းမြန်မာနယ်စပ်မှာရှိတဲ့မဲဆောက်မြို့ကိုအသက်14နှစ်အရွယ်တားဖြစ်သူနဲ့အတူမိသားစုလိုက်ထွက်ပြေးတင်းရှောင်လာနိုင်ခဲ့ပါတယ်။ဒီလိုအခြေအနေမျိုးကလူတော်တော်များများကြုံတွေ့ရတာဖြစ်ပြီးတော့သူတို့လည်းတခြားသူတွေလိုပဲဒုက္ခသည်ဖြစ်တတိယနိုင်ငံမှာခိုလုံခွင့်ရဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကိုရှောက်ထားခဲ့ပါတယ်။ UNHCR ရဲ့စာရင်းထဲမှာပါခဲ့ပေမဲ့တခြားယာနဲ့ချီတဲ့သူတွေလိုဟိုတယ်မှာတော့ခိုလုံနေထိုင်ခွင့်မရခဲ့ပါဘူး။ဒါကြောင့်မဲဆောက်မှာအိမ်ငှားပြီးတူတူတိတ်တိတ်နေထိုင်ရင်းတစ်ဖက်ကလည်းစာဝင့်နေရေးအတွက်ဝင်ငွေကိုစူးစမ်းရှာဖွေခဲ့ရပါတယ်။နှစ်အနည်းငယ်ကြာအိမ်ငှားနေထိုင်ပြီးမှတော့ UNHCR ကစီစဉ်ပေးတဲ့ဟိုတယ်မှာနေထိုင်ခွင့်ရပါတယ်။ဟိုတယ်မှာနေထိုင်စဉ်အတွင်းမှာတော့ကိုကျော်နဲ့မိသားစုဟာပို့ပြီးတော့အနည်းငယ်လုံခြုံတယ်လို့ခံစားရပေမဲ့လည်းတစ်ဖက်မှာတော့အကန့်အသတ်တွေကပို့ပြီးတော့များခဲ့တယ်လို့ဆိုပါတယ်
။ပထမတော့တလားလောက်ကတော့ all easy ပဲပေါ့နော်။ကြာလာတော့ကြာတော့လည်းမွန်းကျက်လာတယ်အတည့်ရမလား။ကင်းမထွက်ဘူး။ဒီ play ရန်ကြောက်ရတယ်။နောက်ပိုင်းတော့ငါတို့စာတော့လာလေအစင်ပြည်ကြီးတော့မဟုတ်လောက်ဘူးเนาะဒီလိုပဲပေါ့အများနဲ့ဆိုတော့လေ
အသက်22နှစ်အရွယ်ဒေးမြအနေနဲ့ကတော့အချင်းချခံထားရသလိုခံစားချက်ကိုကောင်းကောင်းကြီးသိရှိနားလည်သူဖြစ်ပါတယ်သူဟာထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတစ်ခုမှာမွေးဖွားကြီးပြင်းခဲ့တဲ့သူပါသူရဲ့မိဘတွေကပြိပခါတွေကြောင့်ကရင်ပြည်နယ်ကနေ1996ခုနှစ်မှာစစ်ပီးဆောင်ဖို့ထွက်ပြေးလာခဲ့ပါတယ်ဒီလိုဒုက္ခတဲ့ဖြစ်နေထိုင်ကြီးပြင်းခဲ့ရတဲ့ဘဝဟာသူမသိတဲ့တခုတည်းသောကဘာကြီးဖြစ်ခဲ့ပါတယ
်ဥပစခါကမှာကထေချနေတာကလို့ကထေချတာကလို့ဟင်းမှာထိုင်အနာပိုင်
စခန်းကနေအပြင်ကိုမထွက်ရအောင်ခုထွက်ရင်လည်းထားရရဖမ်းမှာဗမာစစ်တပ်ကဘယ်အချိန်စစ်လာလို့မလဲထားရနာပိုင်တွေကဘယ်အချိန်မောင်းထုတ်မလဲနဲ့စိတ်ကမလုံဘာလို့လဲဆိုတော့ကျမတို့ဒုက္ခတွေအဖြစ်အရာကြီးသတ်မှတ်ခံထားရတာဖြစ်တယ်ခုရဲ့အနာကအိမ်မက်ဆိုတာဘာလဲမသိပဲမသိကြတဲ့ဘဝမျိုးပါပဲ
ထိုင်းနိုင်ငံအနေနဲ့1980ပြည့်လွန်နှစ်တွေတဲကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြိပခါတွေနဲ့နှင်ပတ်နှိမ့်ဆက်မှုတွေကိုရှောင်တိမ့်ဖို့ထွက်ပြေးလာခဲ့တဲ့ဒုက္ခသည်တွေကိုနေထိုင်ခွင့်ပြုထားပါတယ်။လက်ရှိမှာတော့နေဆက်ဒေသတစ်လျှောက်ဒုက္ခသည်စခန်း6ခုရှိပါတယ်။ဒါပေမဲ့လည်းခိုးလုံနေထိုင်သူတွေအနေနဲ့စခန်းကနေထွက်ခွာခွင့်မရှိသလိုထိုင်းနိုင်ငံမှာလည်းအလုံးလုံးခွင့်မရှိကြပါဘူး။ခိုလုံနေထိုင်သူတယောက်ချင်းစီအတွက်စခန်းတွင်းမှာစံကန်းလို့ခေါ်တဲ့ရိတ်ခါထုတ်တဲ့ကတ်တွေကိုထုတ်ဝေပေးထားပါတယ်။လူတအူးကိုထိုင်းဘတ်ငွေ290ရကြပါတယ်။ဒါဟာမြန်မာငွေနဲ့ဆိုရင်3,500ကျော်လောက်နဲ့သာညီမျှတဲ့တန်ဖိုးဖြစ်ပါတယ်။မော်ပရီကတော့ကရင်ပြည်နယ်ဒီမော့ဆိုမြို့နယ်ကနေမဲအောင်ဆောင်နားမှာရှိတဲ့အမှတ်1ဒုက္ခသည်စခန်းကိုရောက်ရှိနေတာ10နှစ်ရှိပါပြီ။အဲဒီစခန်းထဲမှာပဲသူ့ရဲ့အမျိုးသားဖြစ်သူနဲ့တွေ့ပြီးအိမ်တော်ကြကသမီးလေးနှစ်ယောက်မွေးဖွားထားပါတယ်။စခန်းမှာနေစရာရှိပေမဲ့သူ့ရဲ့ဘဝကနှစ်တွေကြာတဲ့တိုင်အောင်တိုးတက်မှုမရှိနေဘူးလို့ဆိုပါတယ်
။အေးအားယာယီပဲဆိုဖြစ်တယ်လို့နေဖြစ်တယ်လို့စားအဲ့လိုမျိုးအများနဲ့နေလာတော့ကွာစိတ်မပျော်တော့လေ။အပြေတတရနိုင်ငံသွားပြီးကိုကောက်တဲ့အလုပ်ရိရှာလုပ်နိုင်မှတသမီကွာကောက်ကောက်မှုပြည့်စုံပြေးနိုင်မယ်အဲ့လိုမျိုးတွေးနေကွာစိတ်ဒုက္ခမျိုးမျိုးရောက်နေတာပေါ့
ဒီလိုဒုက္ခတွေရဲ့အခက်ခဲတွေကိုဖြေရှင်းဖို့အတွက် UNHCR မှာရေရှည်ဖြေရှင်းနည်း၃ချက်ရှိပါတယ်ပထမတစ်ချက်ကတော့မိမိဆန္ဒလျောက်နေရပြန်ရေးဖြစ်ပါတယ်ဒါကလည်းအာနာသိမ့်ပြီးကလေးကစိတ်ချလုံခြုံရတဲ့ရွေးချယ်မှုတစ်ခုတော့ဟုတ်မနေပါဘူး ဒုတိယတစ်ချက်ကတော့လက်တလုံးမှမဖြစ်နိုင်သေးတဲ့လက်ရှိနေထိုင်နေတဲ့နေရာမှာအခြေချနေထိုင်ရေးဖြစ်ပြီးနောက်ဆုံးတစ်ချက်ကတော့တတိယနိုင်ငံမှာအခြေချနေထိုင်ခြင်းဖြစ်ပါတယ်။အဲဒီနောက်ဆုံးတစ်ချက်ကမော်ဖရီလိုတို့သူတွေအတွက်မျှော်လင့်တကြီးစောင့်စားနေတဲ့အရာလည်းဖြစ်ပါတယ်။မော်ဖရီအတွက်နောက်ထပ်ပြဿနာတစ်ခုကတော့UN ကဒုက္ခသည်အဖြစ်တရားဝင်အသိမှတ်ပြုထုတ်ပေးထားတဲ့ UN Cap မရှိနေတာပါ။စခန်းတွင်းမှာမွေးဖွားကြည်ပြင်းနေထိုင်လာသူဖြစ်တဲ့သူ့ရဲ့အမျိုးသားမှာတော့ Cap ရှိပါတယ်။သူ့ရဲ့ကလေးတွေကလည်းစခန်းတွင်းမှာပဲမွေးဖွားခဲ့တဲ့အတွက်သမီးတွေမှာလည်း Cap ပြားကိုစီရှိပါတယ်။အကယ်၍သူ့ရဲ့အမျိုးသားနဲ့ကလေးတွေသာပြောင်းရွှေ့ခိုလုံဖို့အခွင့်အရေးရခဲ့မယ်ဆိုရင်သူ့မှာ UN Cap မရှိတာကြောင့်မိသားစုနဲ့အတူလိုက်ပါပြောင်းရွှေ့ခွင့်ရှိမှာမဟုတ်ပါဘူး။2005ခုနှစ်ကနေ2015ခုနှစ်ဆယ်စုနှစ်အတွင်းမှာဒုက္ခသည်စခန်းတွေကနေတဆင့်တခြားနိုင်ငံကိုရွှေ့ပြောင်းချေချနေထိုင်ခဲ့သူအလုံးပေါင်းအယောက်တသိန်းကျော်ခန့်ရှိနေပါပြီ။တချို့သောဒုက္ခသည်တွေအနေနဲ့လွန်ခဲ့တဲ့နှစ်တွေအတွင်းမှာမြန်မာနိုင်ငံကိုပြန်သွားတာတွေရှိခဲ့ပေမဲ့ခံမှန်းချေလူယောက်တသိန်းခန့်ဆက်လက်ရှိနေဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာပြန်လည်ချေချနေထိုင်မှုအစီအစဉ်တစ်ကိုပြီးခဲ့တဲ့2023ခုနှစ်မေလမှာကြေညာခဲ့ပြီးမှတော့လူများအတွက်မျှော်လင့်ချက်ရောင်ချီတန်းစီခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအစီအစဉ်ဟာမလေးရှား၊အင်ဒိုနီးရှားနဲ့ကမ္ဘောဒီးယားကဒုက္ခသည်တွေအတွက်သာဖြစ်တယ်လို့ကရင်ဒုက္ခသည်များကော်မတီ KRC အတွင်းရေးမှူးစောပွဲစီကပြောပါတယ်
။ထိုင်းနိုင်ငံတော့မှဆိုရင်ဦးရေက2,300လောက်ပဲဟုတ်လားရတော့မယ်ပေါ့နော်2024ခုနှစ်အတွင်းမှာဘာဖြစ်လို့နောက်နေရတယ်လဲဆိုတော့သူတို့မှဘတ်ဂျက်အလုံးလောက်ဒီကိစ္စမှာမရှိဘူးဆိုတဲ့အခါကျတော့နောက်နေတဲ့အခု2024မှာဆိုလို့ရှိရင်သွားတဲ့လူဦးရေကကျွန်တော်တို့လွန်ခဲ့တဲ့နောက်ဆုံးအပတ်မှာဆိုလို့ရှိရင်ဒီထမင်းမှာဆိုလို့ရှိရင်83ယောက်လောက်ပဲသွားသေးတယ်ဒီဇင်ဘာလမှာသွားရမယ်လူဦးရေအနေထားကလူ400 500ဟာလား900ကျော်လဲနည်းနည်းလေးပဲ
ဒီလိုအခြေအနေမျိုးမှာရေရှည်ဆောင်စားနေရတဲ့စခန်းတွေကဒုက္ခသည်တွေကအာဏာပြန်သိမ်းပြီးတဲ့နောက်ပိုင်းမျိုးပြတွေကနေကိုလုံခွင့်တောင်းခံသူတချို့ဘလို့ပုံစံမျိုးနဲ့မြ мян ဆက်ဆန်းပြောင်းရွှေ့ခြေချခွင့်ရသွားသလဲဆိုတာကိုစဉ်းစားနေမိကြတယ်ဆိုတာအစမ်းတော့မဟုတ်ပါဘူးမော်ဖရီကတော့ဒါကိုမတရားဘူးလို့ခံစားနေရပါတယ
်ပြောရရင်အခွင့်ရေးတို့တန်းသူပေးတဲ့တယ်ဘာဖြစ်လို့လဲဆိုကျမတို့ကလူဟောင်းတွေပြောရမှာမဟုတ်တော့ဂျာရှီကျမတို့လူမျိုးအများအားဖြင့်နေတဲ့လူတွေအတွက်နည်းနည်းပါးပါးဥစားပေးတဲ့တယ်ပေါ့ဒုက္ခတဲ့ချဲ့အတူတူဒါမဲ့ကိုကြီးမရခဲ့ဘူးကျမတို့နောက်ကျတဲ့လူကအမြဲတမ်းနောက်မှကျန်ကြီးခဲ့တော့စီပြေဒုက္ခတဲ့သူတို့ကဥစားပေးမယ်ဘာညာအဲ့လိုမျိုးစိတ်နဲ့ဟိုအခုရောက်နေတဲ့လူတို့အရေးဆုံးကူညီပေးတော့
တို့အတန်းရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
Frontier မြန်မာရဲ့ဒီ VOA ကိုပေးပို့တဲ့ဒုအတန်းစီစဉ်ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥဒမောင်တန်းရဲ့ Democracy လူခွေရေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်ရှင်။တောင်အာဖရိကနိုင်ငံရဲ့လက်နက်ကင်တော်လှန်ရေးမှာ M-Plan လို့တည်ကြတဲ့ Mandela စီမံကိန်းဟာအတိအကျကြားခဲ့ပါတယ်။မြေပေါ်နိုင်ငံရေးကိုဆောင်ရွက်တဲ့နေရာမှာနိုင်ငံရေးပါတီလူထုလူတန်းစားအဖွဲ့အစည်းတွေနဲ့ပြည်သူတွေကြားမှာဘယ်လိုစီစဉ်ဆောင်ရွက်ခဲ့ကြပါလဲ။အာဖရိကမှာပါရဂူပွဲရခဲ့တဲ့ဒေါက်တာမျိုးနိုင်ကိုဥတမောင်တန်းကမေးမြန်းပြီးဒီ2022ခုနှစ်နှစ်ဆန်းလုံးကထုတ်လွှင့်ခဲ့တာကိုအခုပြန်လည်တင်ပြလိုက်ပါရစေ
။ဒေါက်အာဖရိကနိုင်ငံကအသားရောင်ခွဲခြားမှုစန့်ကျင်ရေးကိုလှုပ်ရှားခဲ့တဲ့အခါမှာအရေးကြီးတဲ့အစီအစဉ်တစ်ခုကတော့ M Plan လို့ခေါ်တဲ့ Mandela Plan ပါပဲ။ဒီကလေးအဲ့ဒီမန်ဒလာစင်ကိုဆွေးနွေးပေးမဲ့သူကတော့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်။ကိုမျိုးနိုင်ဟာတောင်အာဖရိကကနေပါလီဂူဘွဲ့ကိုရခဲ့တဲ့သူတယောက်ပါ။ဆိုတော့မင်္ဂလာပါကိုမျိုးနိုင်
။ဟုတ်ကဲ့ဆရာဟုတ်ကဲ့မင်္ဂလာပါဆရာ
။ပထမဦးဆုံးအဲ့ဒီမန်ဒလာအစီအစဉ်ဆိုတာဘာလဲဆိုတာလေးနဲ့စလိုက်ကြအောင်ညာ
။သူတို့ခေါ်တာတော့ M Plan ခေါ်တာပေါ့ဆရာ။ ANC ကတော့ဒါမန်ဒလာ Plan လို့သူတို့ကတော့သတ်မှတ်တယ်။1952မှာစပြီးတော့ဆွဲတယ်။ဒါပေမဲ့မန်ဒလာစမဆွဲခင်တည်းကဒါလို့ကိုလူတွေဆိုရဲဟိုခေါင်းဆောင်တွေကတိနေကြပြီအဲ1952ဒီဇင်ဘာကျတော့မှ ANC ကနေပြီးတော့မန်ဒဲလာကိုဒါဆွဲပါဆိုသူတာဝန်ပေးလိုက်တာသူကစဆွဲတာပဲဆီဟဲ့3-4လကြာတယ်ပြောပါ
ဟုတ်တယ်အစစ်တစစ်မှာအချိန်နေပြတ်မှာ လက်လက်ကန်ဒေါ်လာရေးလှုပ်တင်လားမလှုပ်တင်လားဆိုတော့ရင်းခုန်ဆွေးနွေးချက်ပေါ့နော်ဆိုတော့လက်လက်ကန်ဒေါ်လာရေးလှုပ်မယ်ဆိုတော့ဘက်ကို ENC ကတိတ်ကြွခဲ့တယ်အဲ့ဒီလိုများဖြစ်လို့ရှိရင်အစိုးရကပါတီတွေကိုဖျက်သိမ်းလိုက်ပါပဲအဲ့ဒီအခါမှာပါလှုပ်မလဲဆိုတော့အစီအစဉ်တစ်ခုပေါ့နော်ကျွန်တော်ထင်တဲ့အမ်ပလန်မှာအခြေခံမှုရှိတယ်အဲ့ဒီအကြောင်းလေးလည်းပြောပြအောင်
ဟုတ်ကဲ့ဟုတ်ကဲ့ဆရာရှိတယ်ဆရာသူဒီအခြေခံမှု၄ချက်သူကချထားတယ်ဟိုကခေါ်တာပေါ့အဲ့ဒီ၄ချက်ကိုချပြီးတော့မှဒီပလန်ကိုဆွဲထားတာနောက်တစ်ခါဘာလဲဆိုတော့ခုနပြောသလိုပဲဒီနန်ဆန်မန်နဲလားလို့မရောက်ခင်ကဒီ ANC ရဲ့လှုပ်ရှားမှုကမထီရောက်ဘူးဒီပါတီဖွဲ့စည်းပုံကလည်းဟိုကတိတ်မကြစ်လက်ဘူးမခိုင်ခန့်ဘူးအဲ့တော့နန်ဆန်မန်နဲလားလို့ပုံကတော့တရားစနစ်ကြလုံးဝဖြစ်မယ်ဆိုဒီ mechanism ကိုစပြီးတော့သူတို့အားကောင်းအောင်လုပ်တာအဲနံပါတ်၁ပါဆရာနံပါတ်၂ကျတော့သူကသူတို့ကတနိုင်ငံလုံးမှာရှိတော့ဒီဆုံးဖြတ်ချက်တွေဟာသူတို့ခေါင်းဆောင်မှန်လို့တဆုံးဖြတ်ချက်တွေဟာဟိုအောက်ခြေကိုရောက်အောင်မယ်ဘလူနီးနဲ့ရောက်အောင်လုပ်ဒါမြန်လဲမြန်ရမယ်အန်ရလဲကင်းရမယ်ပေါ့သူတို့နောက်ပြီးတော့အောက်ခြေကလူတွေရဲ့ဆန္ဒကိုလည်းအပေါ်ကလူတွေသိရအဲ့လိုဒီ channel ပေါ့ဆရာ communication channel ကြီးကိုတို့ဘလူကောင်းအောင်လုပ်မယ် networking ကြီးကိုသူတို့လုပ်မယ်အဲ့ဒီကနံပါတ်1ပါဆရာဒီနံပါတ်3ကျတော့သူရဲ့ဒီဖွဲ့စည်းပုံတွေကိုပါတီဖွဲ့စည်းပုံတွေကိုဒီအနှံ့အပြားမှာသူတို့ဖွဲ့မယ်ဆိုပြီးတော့ဘယ်လိုလုပ်လဲဆိုတော့ဒီလူခန္ဓာကိုယ်ကရှိတဲ့ဆဲတွေပုံစံမျိုးဒီဆဲအဖွဲလေးတွေကိုဒီလမ်းတွေမှာဖွဲ့မယ်ဒီလမ်းတွေဒီဆဲတွေကိုပေါင်းပြီးတော့ဇုံတွေဖွဲ့ပြီးတော့ရက်ကွက်ဖွဲ့အဲအဲ့လိုပြီးတော့ branch အရင်တော့သူကဒီ ANC မှာ branch ဆိုတာရှိနေတာပဲ branch ဆိုတာဒီတီနယ်တွေပေါ့တီနယ်တို့တိုင်းတို့အဖွဲတွေပြီးရင်မြို့နယ်အဖွဲတွေရှိတယ်ဒါပေမဲ့ရက်ကွက်ဖွဲ့တွေသူကအားနည်းတယ်ပြောတယ်ဒီ grassroots နဲ့မထိဘူးအဲ့ဒီအရောသူကအားကောင်းအောင်လုပ်ချင်တယ်အဲ့လိုအဖွဲတွေဖွဲ့မယ်နောက်တစ်ခုကကျတော့သူကဘယ်လိုလုပ်ချင်လဲဆိုတော့ဒီတီသူတွေဒီလိုဆိုတာဒီအာဖရိကန်လူမျိုးတွေအမဲတွေကဒီပါတီနဲ့သွေးစည်းလောင်ပို့ပြီးတော့သွေးစည်းလောင်နဲ့သူလုပ်မယ်ဆိုပြီးတော့သူအဲ့ဒီဒီမူလေးချက်နဲ့စပြီးလုပ်တယ်ပေါ့ဆရာရယ်ဒီမူလေးချက်နဲ့စလုပ်တော့ဒီမှာဒါကိုဘယ်လိုလုပ်ကြမလဲဆိုတဲ့အကောင့်တွေပေါ်တာတွေလည်းရှိပါလိမ့်ဆရာ
ကျွန်တော်အများပြတော့မဟုတ်ပါဘူးเนาะအနေချင်းပတ်ဘူးခဲ့တဲ့အထက်မှာအဲ့ဒီလိုပြင်ဆင်ကြတဲ့အထက်မှာမိမိရဲ့ပါတီဝင်တွေကိုခွဲဖြန့်လိုက်ပြီပြန်ထဲမှာပဲဥပဒေပြင်မှာရက်တီမဲ့ပါတီကဘလိုပါတီနဲ့မဟာမိတ်ပြုမယ်ဒါမှမဟုတ်ပါတီတရားထူတော်မယ်နော်ပြီးလို့ရှိရင်လည်းအလုံးသမားသမဂ္ဂတွေလယ်သမားသမဂ္ဂတွေအကြောင်းသားသမဂ္ဂတွေလို့သမဂ္ဂတွေမှာနော်မိမိပါတီဝင်တွေကပါတီနေပေါ်မှာခြံထားခဲ့ဖို့အတွက်သူတို့ခွဲဖြားလိုက်တာတွေလောက်ကြတယ်ဒီလိုကြားမှုပါတယ်ဆိုတော့အစီလိုလုံးပုံကိုင်ပေါ်အသေးစိတ်လေးတွေလည်းအဲဘုရားနိုင်နည်းနည်းလေ
းဟုတ်က
ဲ့ပြည်ပြတော့ကျွန်တော်ရှင်းပြပါဦးဟုတ်က
ဲ့ဟုတ်ကဲ့ဆရာခုနပြောတယ်ဒီမူကြီး၄ချက်ပေါ့ဒီအခြေခံမူကြီး၄ချက်ကိုအကောင့်ထဲပို့ဖို့ဆိုပြီးတော့သူတို့ promote ဆောက်လုပ်တာခုနပြောတယ်အဖွဲလေးတွေကိုတရားပြန်ဖွဲ့တာသူကအဲ့တော့လမ်းတွေမှာစပြီးတော့သူကဆဲအဖွဲလေးစဖွဲ့တယ်ဆရာတလမ်းကိုဆဲတခုသူကအိမ်သူတို့စီကလမ်းတွေကတော့ကျင်းနေဆရာသူကဆဲအိမ်လောက်ပဲရှိတော့ဆဲအိမ်ရှိရင်ဆဲတခုဆဲအိမ်ကပူသွားရင်ကြတော့သူကနောက်တစ်ဆဲပူသွားတော့ဆရာနောက်အဲ့ဒီမှာသူကဆဲ steward ဆိုတာရှိတယ် steward ဆိုတာဦးစီးပေါ့ဆရာဒီလူကြီးဦးဆောင်သူပြောက်ခံနေမှာအဲ့ဒီ sensitive was အဲ့ sensitive work ခံနေလူကသူကတော့အဓိကပဲဒီ Nelson Mandela ရေးတဲ့ plan ထဲမှာဆိုရင်ဒီလူတွေကတကယ်သူတို့ခေါ်တော့ lynch pin ခေါ်တော့ဆရာတကယ်အခရာပဲအဲ့ဦးစီးတွေကသူကလူတွေနဲ့တွေ့တယ်ပြီးရင်လူတွေကသူကလစ်လာတယ်လစ်လာတော့သူ့အဖွဲ့သူ့လမ်းနဲ့ပတ်သက်တာကိုသူကသိအောင်လုပ်အောင်ဒါသူတောင်းခဲ့နောက်တစ်ခုကျတော့သူကတင်နန်းပေးရတယ်ဆရာသူကအပတ်စဉ်တင်နန်းပေးတယ်ဟုတ
်ဘလို့နည်းဆိုပြီးတွေ့တယ်ဗျ
ဟိုနိုင်ငံရေးတင်တန်းတွေပေါ့ဆရာဒီအခြေခံပထမတော့အခြေခံတင်တန်းဒီနိုင်ငံရေးတင်တန်းတွေကိုသူတို့ပါတီဝင်တွေလည်းပြီးတယ်လူငယ်တွေလည်းပြီးတယ်ကအိမ်မှာပဲပြီးတာခုနကပြောတော့ဆဲအိမ်လေးနေမှာပြီးတာနောက်ပြီးတော့ကျွန်တော်ပြောဖို့ခုနကကြံသွားတာဆဲတွေကိုသူကထပ်ပြီးတော့ပေါင်းပြီးတော့ဟိုဆဲ80ဆိုရင်သူက1 zone ဆိုတော့ zone တစ်ခုတစ်ခုထပ်ဖွဲ့တယ်ဆရာအဲ့ဒီ zone မှာခေါင်းဆောင်တယောက်ထက်ရှိတယ်အဲ့ဒီ zone ပြီးတော့မှအဲ့ဒီ zone တွေကိုချဲ့ပြီးတော့သူတို့ပြောတော့4 zone လောက်ဆိုရင်အဲ့ဒါ watch တော့ဆရာ watch ဆိုတာရက်ကွက်ပေါ့ရက်ကွက်အဖွဲတစ်ဖွဲဖြစ်တယ်အဖွဲပြီးတော့မှနောက်အဲ့အဖွဲကိုထပ်ချိတ်ပြီးတော့မှတောင်းချစ်တွေဖြစ်သွားတောင်းချစ်မြို့နယ်တွေဖြစ်မြို့နယ်အဖွဲလေးတွေဖြစ်သွားမြို့နယ်ပြီးတော့မှသူကခုနကပြောတဲ့ဟိုတိုင်းတင်းနယ်တိုင်းအဖွဲအဲ့အဖွဲကိုသူကချိတ်ဆက်တယ်အဲ့တော့တည်င်းစည်းစိမ်မှုကအဲ့လိုသွားရတယ်ဆရာခုနကပြောဆိုတော့တင်နန်းထပ်ပြီးလေဆရာတင်နန်းထပ်ပြီးတော့တင်နန်းမှာဘာတွေတင်နေဆိုတော့တင်နန်းကြီးအတူတူပဲဆရာတနိုင်ငံနဲ့တနိုင်ငံပြီးတာတွေကတပုံစံနဲ့ပဲတဲ့အဲ့ဒီရောက်ဘယ်လိုလာလဲဆိုတော့ခုနပြောတဲ့ပြည်နယ်တိုင်းကလာတာပေါ့ပြည်နယ်နဲ့တိုင်းဒီ province တွေကလာတယ်ပြောတယ်။နန်ဆယ်မန်နဲ့လည်းကိုယ်တိုင်တော်တော်တင်တယ်။တင်ပြီးတယ်။အညနေမှတင်တာ။ညနေပိုင်းမှာလှုပ်ဝက်ပဲတင်တယ်အိမ်နေမှာလောကကြီးကြောင်ကဘာကြီးကြောင် ဒီတမိုင်းတော်တွေပေါ့ဆရာစနစ်တွေသူတို့တင်ပေးတယ်ပြီးတော့အာဖရိကန်လူမျိုးတွေကိုဒီလူကြီးတွေကဘယ်လိုအုပ်ချုပ်နေလဲဆိုတာသူတင်ပေးတယ်ပြီးတော့ငါတို့ဘာလို့တွန်းလှန်လို့လူလဲငါတို့ရဲ့အခွင့်အရေးလို့ရအောင်ဘယ်လိုတိုက်ရမလဲဒါတွေကိုသူတို့တင်ပေးတယ်ဆရာ
စောစောကွန်မြူနတီပြောတဲ့အချက်ဆိုလို့ရှိရင်เนาะကျွန်တော်တို့
ဟုတ်ကဲ့
ဒီ cell ကောင်းဆောင်တွေကတယောက်နဲ့တယောက်တိကျမှလည်းတိမယ်တယောက်ခွနဲ့တယောက်ခွတိမှာတိမယ်မိမိ cell ထဲမှာဘယ်လိုပါတယ်ဆိုတာလည်းအချင်းချင်းဒီမှာတိမယ်များသောအားဖြင့်တော့အများလိုက်သွားတာလည်းဒေါင်လိုက်ဆက်ဆံရင်းနဲ့သွားတဲ့အတွက်ကြောင့်အကြဆုံးကြီးလဲကိုပြီးနေတတ်တယ်လို့ကျွန်တော်တို့ဖဖိုးပါတယ
်ဟုတ်ကဲ့ဆရာ
ဒီ employee ရဲ့အားနဲ့ချက်အားကောင်းချက်ပေါ့
ဟုတ်ကဲ့
ဒါလေးလဲကိုမျိုးနိုင်ရဲ့ပြော
အဲ့တော့ဒီ employee ဆဆိုတော့ဆရာဒီ employee ရဲ့အဓိကဦးတည်ချက်ကငါတို့ဒီ ANC ကိုဒီမတရားသိမ်းကျင်လာလိုက်ရင်ငါတို့မရောက်ရောက်သွားမယ်ဒါပေမဲ့အဲ့လိုကမရောက်သေးဘူးဆရာ52ကျောင်းကသူကတရားဝင်လှုပ်ရှားလို့ရတယ်အဲ့တော့အဲ့တော့လူတွေကစိတ်မဝင်စားဘူးသူတို့ပြောတာအဓိကအားနည်းချက်ကတော့လူတွေကဒါမလို့လို့သူတို့ကထင်တယ်အချို့လူငယ်တွေကနောက်တစ်ခုကျတော့အချို့ပါတီဝင်တွေကမကြိုက်ကြဘူးပြောတယ်ဆရာဘာဖြစ်လို့လဲဆိုတော့ဒါပါတီချုပ်ကန့်မှုကိုအားကောင်းသွားစေတယ်အချို့ဒီဒီနေတွေပါတွေကဟာသူတို့ရဲ့ချုပ်ကန့်မှုပါတီကတိမ့်ပိုက်တဲ့ပုံစံမျိုးဖြစ်နေတော့တိတ်အားမပေးကြဘူးပြောတယ်နောက်တစ်ခုကကျတော့အဲ့တော့ခုနှစ်နှစ်ကြာသွားတယ်ပြောတယ်ဆရာခုနှစ်နှစ်ကျော်ကြာမှ1960မှာတကယ်သူတို့က
ဟိုက
ပြန်လိုက်တယ်ပြောစီတာတရားမဝင်ကျင်ညာလိုက်တယ်အဲ့အချိန်ကျတော့တကယ်အုံဝင်တော့လေပြောနောက်ပြီးတော့သူတို့လုံနေတဲ့ဒီပညာဒီဒီတဲ့ဟာအခုအချိန်ရှိနေတော့မဆရာဒီအပတ်စဉ်ဒီနိုင်ငံရေးသင်တန်းတွေကအခုအချိန်ကြီးသူလုံနေတော့အလှုပ်ဝက်ပြီးလှုပ်လာတာတွေကပညာရှင်တွေထွက်လာတယ်ဆရာကြည့်ပြနေနောက်ပြီးတော့ပြည်သူနဲ့ပါတီကပုံပြီးစီးလုံးလာတယ်တဲ့သူတို့ပြောတာပြည်သူကလည်းသိလာတယ်သူတို့ commitment ရှိလာတယ်သူတို့စီးတယ်နောက်သူတို့ပြဿနာဘာလဲဆိုတော့ငွေဆရာသူတို့ကငွေလုံးလောက်မရှိဘူးလို့ကွာအဲ့ဒီပြဿနာရှိတယ်နောက်ပိုင်းကျတော့တိတ်မကြဘူးပြောတယ်တနှစ်လောက်အတွင်းမှာသူတို့ကကာရီကူလန်ရှိလာတယ်အဲ့လိုတင်နေနေပြီဒီတင်ရွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှွှ ငံရကြောက်သွားကြတယ်1959မှာသူတို့ကလူတချို့ဒီအိုလီဗာတန်ဘိုခေါင်းဆောင်တဲ့အဖွဲ့ကိုမင်းတို့တော့အပြစ်ထွက်တော့ဒီထဲမှာနေအဖက်ခံရင်အကုန်ဖန်ခံရတယ်မင်းတို့ကြိုထွက်ဆိုပြီးတော့သူတို့ထွက်ခိုင်းတော့မှာထွက်သွားတော့လူတချို့ပါသွားတယ်ဆင်အဲ့တော့ပထမဆုံးသမ္မတဒုတိယသမ္မတပေါ့အန်ဘက်ကြီးဆိုတာအဲ့ဒီအဖွဲ့တွေကသမ္မတပါအဲ့တော့သွားတော့ပုံမှန်လည်းသူတို့ဆက်ပြီးတော့ပဲဒီအစင်ကောင်ထပ်ထင်းသိမ်းနေပြောတယ်ဆင်နိုင်ငံခြားမှလीသင်ခန်းလေးဆက်လုပ်တယ်နောက်ပြီးသူတို့ကျွန်းကြသွားတယ်နန်ဆယ်မန်ဒဲလာလို့ကျွန်းကြသွားတော့ကျွန်းမှလည်းဆက်လုပ်တယ်ဆင်နောက်တစ်ခုကျွန်တော်ထောက်ပြချင်တာဆရာကျွန်တော်တို့ကမန်ဒဲလာလို့တာလူတွေကအသိများတာဒါပေမဲ့မန်ဒဲလာပြိမာဝိုင်းရံနေတဲ့တကယ်တော်တဲ့လူတွေလည်းအများကြီးပဲဆရာခုနပြောတဲ့ဒီ water sisulu ဆိုတာ sisulu ဆိုရင်မန်ဒဲလာကိုသူက guide လုပ်ပေးခဲ့တာပေါ့ main ဟိုသွားတက်ဥပဒေပညာသွားတက်ဆိုတော့မန်ဒဲလာကျွန်တော်တို့ကြောင်းမှာပဲဒီဥပဒေပညာသာတက်တာလော
ဟုတ်ပါတယ
်ကျွန်တော်အိုလီဗာတန်ဘိုကြီးကနက်စတန်မန်ဒဲလာအဖက်ခံရတော့ okay အိုလီဗာတန်ဘိုကအများကြီး run လာတာဆရာဒီ international okayinternational campaign တွေကအိုလီဗာတန်ဘိုလုပ်သွားတာဆီ
ဟုတ်ပါတယ
်ဒီလူကြီးအရန်တော်တော့အဲ့လိုဗတ်စုံမောဆီရခုနပြောတင်နေနေရနေစသွားပြီးတော့လူတော်တွေငွေထုတ်တာ
ဟုတ်ပါတယ်အခုပြောင်းကိုဖတ်တဲ့အခါမှာဆိုလို့ရှိရင် government party အတွင်းမူ Joe Slovo တို့ဘာတို့ဆိုတာလဲတမန်တန်ကိုဖန်ဖတ်ပြီးတော့အမတန်ကိုဥဆောင်နိုင်ခဲ့တယ်เนาะဒါခေါင်းဆောင်တွေပေါ့เนาะတော့ဆက်ရခေါင်းဆောင်တွေ
ဟုတ်ကဲ့ဟုတ်ကဲ့ဒါ Joe Slovo ဆိုရင်သူကလောတန်ရင်းနဲ့ကျွန်တော်တို့ကြောင်းမှာပဲတွေ့တာဆီThe University of Witwatersဆိုတော့သူကကြာတာဂျိုးစလိုဘော
ဟ
ုတ်ပါအလွန်ချစ်ကြရတယ်ဆရာသူတကယ်ချင်းတယ်လေဘလောက်ထိချစ်လဲဆိုတော့စိတ်ဝင်စားကြကောင်းတာဒီအိုလီဗာတန်ဘိုကကိုမသူတောက်ကြစားကြတယ်သူရှိရဆရာသူညင်းနေပါလေတောက်ရင်ခုံတခုံသက်သက်ခြံထားပြီးတော့ဒါအန်ကယ်နက်ဆင်အတွက်ဆိုတော့ညင်းနေညစင်မဲ့လဲလောက်ပါလို့တဲ့ဥညွတ်တယ
်ဟုတ်ပါဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်ဟုတ်ကဲ့နေ့တက်မှာနေညာနဲ့လူဖွဲ့စည်းဖြစ်တဲ့ကုပြောင်းနိုင်ပါစေလို့ဆုတောင်းရင်းဒီစီစဉ်ကိုဒီမှာပဲဒီကုန်းချုပ်ပြစေကျွန်တော်တမောင်ပန်းပ
ါဥဒိမောင်တန်းပုံမှန်တင်ဆက်ပေးနေတဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်ဖြစ်ပါရရှင်ဇန်နဝါရီလ12ရက်တနင်္ဂနွေနေ့မနက်ခင်း VOA Radio အစီအစဉ်တွေကိုနားဆင်နေကြရတာပါကျမတို့အခုထုတ်လွှင့်ပေးတဲ့အစီအစဉ်ပထမနာရီဝက်ကတော့ Radio Line Dometer 25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနအိစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုရုစလောင်းကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
VOA American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် view မနက်ခင်းမနက်6နိုင်ကနေ6နိုင်ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 view ညာချမ်းည9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာယူဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလန့်မီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ radio season အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း view မြန်မာပိုင်း web စာမျက်နှာနဲ့ facebook နဲ့ youtube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်ဇန်နဝါရီလ12ရက်တနင်္ဂနွေနေ့မနက်ခင် VOA Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမယ့်အထက်ကမှဒီအာရှနိုင်ငံရေးအစီအစဉ်ကိုအရင်ဆုံးတင်ပြပေးပါမယ် BRICS လို့အတူကောက်ခေါ်တဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထဲမှာအင်ဒိုနီးရှားနိုင်ငံဟာပထမဆုံးသောအရှေ့တောင်အာရှနိုင်ငံအဖြစ်နဲ့အဖွဲ့ဝင်ဖြစ်သွားပါတယ်မလေးရှားနိုင်ငံကတော့ဒီ2025ခုနှစ်မှာလျက်ကူးပစ္စည်းထုတ်လုပ်ရေးအပါအဝင်စီးပွားရေးကိုအရှိန်မြှင့်ဖို့ပြင်ဆင်နေပါဗျ။2025ခုနှစ်အတွင်းမှာအရှိတောင်အာရှတစ်ခုလုံးရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ 4.8 ရာခိုင်နှုန်းရှိလိမ့်မယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကနေပြီးတော့ခန့်မှန်းထားပါတယ်။ဒီလိုအာရှနိုင်ငံရဲ့သတင်းတွေကိုစူးစီးပြီးကိုစုံမှုကြော်တင်ပြထားပါတယ်ရှင်။
အင်ဒိုနီးရှားဟာဒီ2025ခုနှစ်စံပိုင်းမှာပဲ BRICS BRICS Core စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ယင်းနီးမြှုပ်နှံမှုအဖွဲ့မှာဒင်းပြေအဖွဲ့ဝင်ဖြစ်သွားပါတယ်။ဒါဟာ BRICS အတွင်းပထမဆုံးအဖွဲ့ဝင်ဖြစ်လာတဲ့အရှေ့တောင်အာရှနိုင်ငံဖြစ်ပါတယ်။ BRICS ဟာ2000ခုနှစ်မှာစတင်ခဲ့တဲ့စီးပွားရေးနိုင်ငံစုဖြစ်ပါတယ်။ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံ၅နိုင်ငံစတင်ခဲ့တဲ့အတွေ့အတူကောက် BRICS BRICS လို့ခေါ်တာပါအခုနောက်အင်ဒိုနီးရှားအပါအဝင်10နိုင်ငံရှိသွားပြီဖြစ်ပါတယ်အီဂျစ်အီသီယိုးပီးယားအီရန်နဲ့ UAE နိုင်ငံတွေလည်း2024ခုနှစ်အတွင်းအဖွဲ့ဝင်ဖြစ်လာခဲ့ပါတယ် BRICS နိုင်ငံစုရဲ့ထုတ်လုပ်မှုတန်ဖိုး GDP ဟာဒီ January လအထိကမ္ဘာ GDP ရဲ့35ရာခိုင်နှုန်းရှိပြီးဒေါ်လာ65ထရီလီယံရှိပါတယ်။ဒီအစုအဖွဲ့ကို G7 ဆက်မှုစီးပွားအင်အားကြီးနိုင်ငံတွေနဲ့အပြိုင်လို့မြင်ကြပါတယ်။2025ခုနှစ်အတွက်အလဲကျဥက္ကဋ္ဌဖြစ်လာတဲ့ဘရာဇီးနိုင်ငံကအင်ဒိုနီးရှားနိုင်ငံအဖွဲ့ဝင်ဖြစ်လာတာကိုပြီးခဲ့တဲ့ January 6ရက်နေ့တနင်္လာနေ့တုန်းကကြေညာခဲ့ပါတယ်။တရုတ်နိုင်ငံကလည်းကြိုဆိုခဲ့ပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကောင်ချခွန်ကအခုလိုပြောပါတယ
်中方热烈欢迎新成员加入金砖大家庭
အင်ဒိုနီးရှားကအဖွဲ့ဝင်ဖြစ်လာတာကိုကြိုဆိုပါတယ် BRICS ဟာအတူတကပူးပေါင်းပါဝင်တဲ့ဈေးကွက်ပေါ်ထွန်းလာရေးနဲ့ပုံမျိုးဆက်နိုင်ငံတွေပူးပေါင်းဆောင်ရွက်ရေးဖြစ်ပါတယ်နိုင်ငံတကာအတိုင်းဝိုင်းမှာညီညာရေးကိုထိန်းသိမ်းပြီးအတူတကပုံမျိုးတိုးတက်ရေးနဲ့ကမ္ဘာဥဆောင်မှုတိုးတက်ရေးအတွက်ဖြစ်ပါတယ
်။အင်ဒိုနီးရှားအခုလိုတရုတ်နဲ့ရုရှားဥဆောင်တဲ့ BRICS စီးပွားရေးအဖွဲ့ဝင်ဖြစ်လာတဲ့အပေါ်အကဲခတ်တွေကတော့အင်ဒိုနီးရှားဟာအမေရိကန်ဥဆောင်တဲ့အနောက်တိုင်းနိုင်ငံတွေနဲ့ပူးပေါင်းသလိုတရုတ်နဲ့ရုရှားဥဆောင်တဲ့မဟာမိတ်အဖွဲ့တွေနဲ့လည်းမကင်းကွာပဲအင်ဒိုနီးရှားရဲ့အကျိုးစီးပွားကိုသာအဓိကထားလှုပ်ဆောင်နေတယ်လို့သုံးသပ်ကြပါတယ်။ပုံမှန်အားဖြင့်အင်ဒိုနီးရှားဟာအမေရိကန်ပြည်ထောင်စုနဲ့နှစ်ပေါင်းများစွာနီးကပ်ခဲ့တဲ့မဟာမိတ်တွေဖြစ်ပါတယ်။ယခင်အာဏာရှင်ဟောင်းဆူဟာတိုလက်ထက်ကနေနောက်ပိုင်းဒီမိုကရေစီနိုင်ငံဖြစ်လာတဲ့အချိန်အထိမဟာမိတ်တွေဖြစ်ပါတယ်။ပြီးခဲ့တဲ့2023ခုနှစ်အတွင်းမှာအင်ဒိုနီးရှားနဲ့အမေရိကန်ပြည်ထောင်စုတို့ဟာဗက်ပေါင်းစုံမဟာဗျူဟာမြောက်မဟာမိတ်အဖြစ်တန်တမန်အဆင့်အတန်းတိုးမြင့်ခဲ့ပါတယ်။အင်ဒိုနီးရှားဟာအရှေ့တောင်အာရှအတွင်းစီးပွားရေးအင်အားအကြီးဆုံးဖြစ်လာနေပြီးထုတ်လုပ်မှုတန်ဖိုး GDP ဟာ IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့စည်းရင်းအရ2024ခုနှစ်မှာ 1.4 ထရီလီယံကျော်ရှိပါတယ်။အင်ဒိုနီးရှားဟာအမေရိကန်နဲ့ဆက်မှုစီးပွားအင်အားကြီးနိုင်ငံတွေပါဝင်တဲ့ G20 အဖွဲ့ဝင်လည်းဖြစ်ပါတယ်။အင်ဒိုနီးရှားဟာနောက်ပြန်ဆုတ်မသွားဘူးဆိုရင်မကြာမီကာလအတွင်းကမ္ဘာတန်းဝင်စီးပွားရေးအင်အားကြီးနိုင်ငံထားကြပါလိမ့်မယ်။မလေးရှားအနေနဲ့ဒီ2025ခုနှစ်အတွင်းစွန့်အင်နဲ့ဂျာဂန်လျာကူပစ္စည်းတွေထုတ်လုပ်တဲ့အဓိကနိုင်ငံဖြစ်အောင်ဦးတည်လှုပ်ဆောင်ပွားမယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပွာလာလမ်ပူမှာပြုလုပ်တဲ့စီးပွားရေးညီလာခံမှာ January 9ရက်နေ့ကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့2024ခုနှစ်အတွင်းစီးပွားရေးတိုးတက်ခဲ့ပြီး AI ဉာဏ်ရည်တုအပါအဝင်
နည်းပညာကဏ္ဍမှာယင်းနည်းမြုံနိုင်မှုအများအပြားဝင်ရောက်ခဲ့တယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။2025ခုနှစ်အာဆီယံအလက်ကျဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံကိုဂျပန်ဝန်ကြီးချုပ်ရှီဂေရိုအီရှိဘာရောက်ရှိသွားပြီးဝန်ကြီးချုပ်အန်ဝါအီဘရာဟင်နဲ့ဇန်နဝါရီလ10ရက်နေ့တောက်ကြနေတုန်းကတီးခြားတွေ့ဆုံခဲ့ပြီးနှစ်နိုင်ငံလုံခြုံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအတွက်ဆွေးနွေးခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကသတင်းတောက်တွေကိုအခုလိုပြောဆိုခဲ့ပါတယ်
။ We also discussed the need to maintain peace and support code of conduct.
နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်ရေးကိစ္စတွေအပြင်တောက်တရုတ်ပင်လယ်ပြင်ရေးမြန်မာနိုင်ငံရေးတွေပါဝင်တဲ့ဒေတာရင်းလုံခြုံရေးနဲ့တည်ငြိမ်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ
်။ဂျပန်ဝန်ကြီးချုပ်ရှီဂေရုအီရှိဘာကလည်းအခုလိုပြောဆိုပါတယ်
။ဆန်ဝင်ရတဲ့ရှုခကစမီတိုရမစ်မတနီဆစ်စနာချီ
စီးပွားရေးကဏ္ဍကိုကြည့်မယ်ဆိုရင်လည်းပူးပေါင်းဆောင်ရွက်မှုတွေတိုးတက်နေပါတယ်။မလေးရှားနဲ့ဂျပန်အကြားကုန်စည်ထုတ်လုပ်ဖြန့်ဖြူးမှုခိုင်မာရေးပူးပေါင်းဆောင်ရွက်ဖို့လည်းသဘောတူခဲ့ပါတယ်လို့ဂျပန်ဝန်ကြီးချုပ်ကလည်းပြောဆိုခဲ့ပါတယ်။အခုလိုချိန်မှာပဲဒီ2025ခုနှစ်အတွင်းအာဆီယံအရှေ့တောင်အာရှရဲ့စီးပွားရေးတိုးတက်မှုဟာ 4.9 ရာခိုင်နှုန်းရှိနိုင်ပြီးပြီးခဲ့တဲ့2024ခုနှစ်ကထက်ပိုမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းထားပါတယ်။အာဆီယံတစ်ခုလုံးရဲ့ထုတ်လုပ်မှုတန်ဖိုးဟာ 3.8 ထရီလီယံလောက်ရှိပါတယ်။အာဆီယံမှာ2025ခုနှစ်အတွင်းစီးပွားရေးတိုးတက်မှုအမြန်ဆုံးနိုင်ငံတွေကတော့ဖိလစ်ပိုင်၊ဗီယက်နမ်နဲ့ကမ္ဘောဒီးယားတို့ဖြစ်ပြီးအင်ဒိုနီးရှား၊မလေးရှား၊ထိုင်း၊ဖိလစ်ပိုင်နိုင်ငံတွေဟာ2019ခုနှစ်ကိုဗစ်မဖြစ်ခင်ကတိုးတက်မှုနှုန်းကိုပြန်ရောက်မယ်လို့ ADB ကပြောဆိုထားပါတယ်။လာအိုနဲ့တီမောတို့ကတော့အောက်ဖက်မှာဆက်ရှိနေပြီးပဋိပက္ခတွေနဲ့ပြည်တွင်းစစ်ဖြစ်နေတဲ့မြန်မာနိုင်ငံကတော့စီးပွားရေးဖွံ့ဖြိုးမှုနှုန်း100နှုန်းလောက်ပဲရှိမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားတဲ့အတွက်အာဆီယံအတွင်းအောက်ဆုံးမှာရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်။
ကိုစောမိုးကြတင်ဆက်တဲ့အာရှနိုင်ငံရေးအစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့လေယာစီးပွားသတင်းတွေကိုလည်းတလဲတင်ပြပေးပါဦးမယ်။ရခိုင်ပြည်နယ်မှာနိုင်ငံသားကတင်သွင်းတဲ့ဓာတ်မြေဩဇာဆေးအစမတန်မြင့်တက်နေလို့သဘာဝဓာတ်မြေဩဇာပေါ်ဆက်အသုံးပြုနေရပါတယ်။ဒီသတင်းအပါအဝင်ဒီတစ်ပတ်အတွင်းလေယာထွက်ကုန်သီးနှံဈေးနှုန်းတွေကရောအတက်အကျဘယ်လိုရှိသလဲဆိုတာတွေကိုလေယာစီးပွားသတင်းတွေကိုစူးစစ်ပြီးတော့ Farmer Times Media ကတင်ဆက်ထားပါရဲ့ရှင်။
မင်္ဂလာပါ။တရားစီဝတ်သတင်းများစီစဉ်ကနေကြိုဆိုပါရစေ။တရားစိတ်ယူရေးချစ်သူများရှင်လန့်ချက်မြင်ကြပါစေရှင်။ဒီတစ်ပတ်အတွက်တရားစီဝတ်သတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရခိုင်ပြည်နယ်မှာမြောသားစစ်အစမတန်မြင့်တက်နေလို့တဘာဝမြောသားကိုဖော်ဆက်အသုံးပြုနေရတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။လက်တလုံးမှာရခိုင်ပြည်နယ်ကစိုက်ပျိုးတောင်သူတွေကိုကြောက်တော်မြို့နယ်ရှိ RAG အဟာရဆောင်တဘာဝမြောသားဆက်ရုံကဈေးနှုန်းတက်တာတဲ့တဘာဝမြောသားတွေကိုစမ်းသပ်ထုတ်လုပ်နေတယ်လို့မြအူးမြို့နယ်မှာလည်း SAB ကွန်ပေါင်းဓာတ်မြောသားကိုစမ်းသပ်ထုတ်လုပ်ပြီးဒေသခံတောင်သူတွေကိုရောင်းချပေးနေတာတွေရှိတယ်လို့ကြောက်တော်ဒေသခံတောင်သူတို့ကပြောပါတယ်။ဒီဘက်ကနေတင်သွင်းရတဲ့ဓာတ်မြေဩဇာကတိုက်ကိုအနိုင်ဆုံးစေ3သိန်းကျလောက်ပေါက်စေရှိနေပြီးရခိုင်ပြည်နယ်အတွက်တဘာဝမြေဩဇာကတော့တိုက်ကိုငွေကျပ်3သိန်းဝန်းကျင်နဲ့ရောင်းချပေးနေတာဖြစ်တဲ့အတွက်ကျပ်2သိန်းလောက်စိုက်ပျိုးစေတက်တာတယ်လို့လည်းဆိုကြပါတယ်။တဘာဝဓာတ်မြေဩဇာကိုတော့နွားချေဖွဲပြဆန်မှုစားတဲ့တဘာဝပစ္စည်းတွေနဲ့ပြုလုပ်ထားတာဖြစ်ပြီးဈေးနှုန်းတင်းနေပြီးစိုက်ခဲတွေအတွင်းသုံးဆွဲရမှာလဲအကျိုးဖြစ်ထုံးမှုရှိတဲ့အတွက်တန်ကြိမ်အများပြားထုတ်လုပ်လို့ပဲ73စီစဉ်မြင့်တက်မှုနဲ့ကုန်ကျန်းပစ္စည်းလိုအပ်ချက်အခက်အခဲတွေရှိနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြန်လည်ပြင်းထန်ခဲ့တဲ့2023နိုဝင်ဘာလကစပြီးစစ်ကောင်စီကရခိုင်ပြည်နယ်အတွင်းကုန်ကျောင်းရေချောင်းတွာလာခွင့်ကန့်သတ်လိုက်တဲ့အပြင်ကုန်ပစ္စည်းတည်ယူခွင့်ကိုလည်းအကန့်အသတ်နဲ့သာခွင့်ပြုထားတာဖြစ်တဲ့အတွက်စိုက်ပျိုးရေးသွင်းအားသူဓာတ်မြေဩဇာဈေးတွေအစမတန်မြင့်တက်ပြီးတောင်သူတွေဒုက္ခရောက်နေကြရတာဖြစ်ပါတယ်။
ဒီဝေအထွေရုပ်ပြီးလက်ကျင်နေလာပြီမယ်ပြင်ပတင်ပူမှုရှိလို့ဈေးတင်နေနေပါတယ်ပြီးခဲ့တဲ့မူယာဒီကာလာတွင်ကယာဒီဥတုပေါက်ပြဲမှုနဲ့ရေကြီးရေရှည်မှုတွေကြောင့်ညီဝေအဓိကစိတ်ယူထွက်ရှိတဲ့မကွေးတိုင်းပါဝင်မန္တလေးစကိုင်းနဲ့ပဲခူးတိုင်းဒေသတို့မှာပါညီဝေအထွေနှုန်းတိတိတတာရောကြခဲ့တဲ့အတွက်ဈေးကွက်တွင်ညီဝေလက်ကျင်နေပါနေရပဲဖြစ်ပါတယ် မုန်းညီပဲဆိုင်ကရောကြခဲ့သလိုညီပဲထွန်းတော်ကလည်းရောကြနေပေမဲ့ပြင်ပတင်ပူမှုရှိတာကြောင့်ညီပဲဒီကဆိုင်ပြူထွက်ရှိတဲ့မကွေတိုင်းဒေသမှာတော့ညီပဲတပိတာကို9000ကျပ်လောက်တာပေါင်စည်းရှိပြီးတလဆိုင်ကျွေးစနစ်နဲ့ရောင်ချမှာဒါအယောင်ဝယ်ဖြစ်တယ်လို့မကွေမြို့ဒေသခံပဲကုံတဲ့တူကပြောပါတယ်မန္တလေးဈေးကွက်မှာတော့မုံညီပဲအဟောင်းတွေရောညီပဲအတိတ်တွေပါဝင်ရောက်မှုရှိနေပြီးစီးဆက်ပိုင်တွေနဲ့လုပ်ငန်းတွေကပုံမှန်ဝင်ယူမှုရှိနေတယ်လို့လဲမန္တလေးကုန်စည်တိုင်းကကုန်တဲတူကပြောပါတယ်ညီပဲလွတ်တင်နေလာပြီမဲ့တင်ပတင်ပူမှုမရှိတာကြောင့်မကွေကုန်စည်တိုင်းမှာတော့ညီပဲနေလုံဆန်ကတပိတာကို8350ကနေ8500ကျပ်ညီပဲဖြူလုံဆန်ကတပိတာကို8900ကနေ9000ကျပ်နဲ့ညီပဲစီဆန်ကတော့တပိတာကို9500ကျပ်အတီးတီးပေါက်ဈေးရှိနေပါတယ်မန္တလေးကုန်စည်တိုင်းမှာတော့ညီပဲ S1 လုံဆန်ကတပိတာကို8900ကနေ9000ကျပ် S1 စီဆန်ကတပိတာကို8500ကနေ8900ကျပ်နဲ့အနီလုံဆန်ကတော့တပိတာကို8500ကနေ8600ကျပ်အတီးတီးပေါက်ဈေးရှိနေပါတယ်
ဆောင်းသင်းတဲ့အဖြစ်နေကြစိုက်ဖို့စစ်ကောင်စီကညွှန်ကြားထားပေမဲ့စိုက်စရိတ်ကြီးလို့စိုက်ပျိုးလို့သူနေပါနေတယ်လို့တောင်သူတွေကပြောဆိုလာပါတယ်။အေရဝတီတိုင်းနဲ့ပဲခူးတိုင်းဒေသကြီးမှာဆောင်းသင်းတဲ့အဖြစ်နေကြစိုက်ပျိုးကြဖို့ညွှန်ကြားထားပေမဲ့စိုက်ပျိုးတောင်သူမရှိလို့ဖိအားပေးတိုက်တွန်းမှုတွေရှိနေတယ်လို့ဒေသခံတောင်သူတွေကပြောပါတယ်။စိုက်ပျိုးရေးဦးစီးဌာနကတာဝန်ရှိသူတွေနဲ့ကျေးရွာအုပ်စုအုပ်ချုပ်ရေးမှုတွေကပြည်တွင်းစားသုံးစီလိုအပ်ချက်ဖြစ်တင်းမှုပြည်ပကစားသုံးစီတင်သွင်းမှုရော့ကြပြီးစီထွက်သီးနှံဖူလုံရေးအတွက်လို့ဆိုပြီးတောင်သူတွေကိုနေကြစိုက်ဖို့တွန်းအားပေးနေပေမဲ့စိုက်ပျိုးဖို့အတွက်မျိုးစေ့အပါအဝင်တစုံတရာကူညီထောက်ပံ့ပေးမှုမရှိဘူးလို့ဆိုကြပါဗျ။ပြီးခဲ့တဲ့2022 2023စောင်းသီးနှံစိုက်ပျိုးချိန်တွေကတောင်သူတအူးကိုနေကြတရေကတော့မဖြစ်မနေစိုက်ပျိုးရမယ်လို့ဖိအားပေးတာမျိုးရှိခဲ့ပေမဲ့အခုနှစ်မှာတော့အကြံတုတိုက်တွန်းတဲ့သဘောမျိုးပြောဆိုလာတာတွေ့ရတယ်လို့တောင်သူတွေကပြောပါဗျ။စိုက
်ပျိုးဘက်ကစိုက်ခိုင်းတဲ့ဥစ္စာပြီးခဲ့တဲ့နှစ်နှစ်ကလည်းဒီကျွန်တော်တို့စိုက်ခဲ့ပြီးပါပြီ။အဲ့ဒါနဲ့အနေနဲ့သတိကဒီအချုံးနေပြီးပေါ်နေတာဗျာဒါပေမဲ့အခုဒါပေမဲ့ဒီနှစ်မှလည်းသူတို့ကဒီစိုက်ဖို့တော့ပြောတယ်ဒါပေမဲ့ပြောပေမဲ့လည်းဒီအခုချိန်မှာတော့ဒီနည်းနည်းနောက်ကျသွားတယ်နောက်ကျသွားတော့ဗျာဒီကျွန်တော်တို့စိုက်ပျိုးတဲ့အချိန်နောက်ကျသွားတော့ဆွနှုံးလည်းရောတာပေါ့နော်အဲနောက်ပြီးတော့လည်းရှင်းနှစ်မှလည်းအချုံးပေါ်တာတွေကလည်းရှိရဲ့ခါမျိုးမှကျတော့ဒီနှစ်မှနောက်ပြီးတော့သွေးအားစုတွေကလည်းပုံစင်းနှုံးတွေအစမတမြင့်တက်လာတယ်ဗျာနောက်ပြီးတော့ဒီကျွန်တော်တို့ဒီသွားရေးလာရေးကိစ္စကြီးကုန်စည်တဲ့ယူသေးဒီမှာလဲဖွင့်လင်းပြောရရင်တော့ဒီအကုန်လုံးကအတက်ပတ်တွေမှာပဲရှိတဲ့ခါမျိုးမှာကြတော့ဒီကျွန်တော်တို့တောင်းတူတွေကကြတော့ဒီနှစ်ကိုစိုက်ဖို့ကကြတော့နည်းနည်းစဉ်းစားနေရတဲ့အခြေအနေရှိတယ်။ဒါပေမဲ့သူတို့ဘက်ကပြောတာကကြတော့ဒီဟိုအတွင်းချက်စိုက်ခိုင်းတာမဟုတ်တဲ့ခါမျိုးမှာကြတော့ဒီကျွန်တော်တို့ဘက်ကတော့နည်းနည်းအသက်ရှင်ချောင်တာပေါ့နော်
။စောင်းသီးနဲ့စတင်စိုက်ပျိုးကြတဲ့2024ခုနှစ်နိုဝင်ဘာလဆန်းကလေးကစိုက်ပျိုးရေးဦးစီးဌာနဘက်ကတောင်းတူတွေကိုနေကြစိုက်ပျိုးဖို့ထပ်မံညွှန်ကြားခဲ့ပေမဲ့တောင်သူတွေကစိုက်စိတ်ကြီးလို့မစိုက်ပြိုးကြတာလို့ဆိုကြပါဗျ။ပြီးခဲ့တဲ့နေ့ကနိုးစီဘူး6လုံးစာပါနေကြမျိုးစစ်တဲ့အိတ်ကို3500ကျပ်လောက်ပေါက်ဈေးရှိပြီးအခုနှစ်မှာတော့တဲ့အိတ်ကို4800ကျပ်လောက်ပေါက်ဈေးရှိနေတာကိုတွေ့ရပါဗျ။ဒါကြောင့်ပြီးခဲ့တဲ့နေ့ကနေကြတရေကကိုစိုက်ပြိုးစိတ်ကျပ်4000ကျပ်လောက်ကုန်ကြခဲ့ပြီးအခုနှစ်မှာတော့တရေကကို6000လောက်ထိကုန်ကြနိုင်တယ်လို့တောင်သူတွေကပြောပါဗျ။အ
ေရဝတန်ကဆက်သွင်းရလေယာဉ်ရှင်သေးမြေလေအဲ့လိုမျိုးကိုနေကြဆိုင်ခိုင်းတော့တချို့ဆုံးခံပြီးတော့ကြောက်ွက်လုတ်ပြနေကြရတာဟိုတော့ဒုက္ခပေးရတယ်ပဲတို့နှမ်းတို့ကြောင်းတို့ဆိုတော်သေးတာပေါ့ဈေးကွက်ဝယ်လိုရင်းလည်းမတူဘူးလေနောက်ပြီးကိုယ်ဆိုင်တဲ့ကူညာစိတ်နဲ့ထွက်တဲ့အထွန်းတော့ကနေကြတေကကိုဇယ်နှင်းရထွန်းမှမြက်မှဆိုတော့ကျွန်တော်အရင်နှစ်တွေကဆိုင်တဲ့တေကမှ9တင်းလုံးလုံးထွက်တာအဲ့လောက်လုံးလုံးထွက်တာပေါ့နော်အဲ့မှာဘယ်လောက်ရှုံးလဲတော့တွေ့ကြည့်တော့
စစ်ကောင်စီရဲ့လမ်းညွှန်ချက်အရစိုက်ပျိုးရေးဦးစီးဌာနအနေနဲ့ပြီးခဲ့တဲ့နှစ်စောင်းရာသီကရန်ကုန်တိုင်းဒေသကြီးမှာစောင်းသီးနှံနေကြာစီမံကိန်းအနေနဲ့နေကြာဧကပေါင်း8000ကျော်စိုက်ပျိုးခဲ့ပြီးအခုနှစ်မှာတော့ဧကပေါင်း10000ကျော်အထိတိုးချဲ့စိုက်ပျိုးနိုင်မှုရည်မှန်းထားတယ်လို့လည်းပြောကြားထားပါဗျ။
အခုဆက်ပြီးဇန်နဝါရီလ3ရက်နေ့ကနေ9ရက်နေ့အထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာဉ်ထုတ်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါသေးတယ်ပေးစီကွက်ကဝေလွားနေပြီးအယောင်ဝေအီနီယာကြောင့်ဈေးနှုန်းတွေကကျဆင်းနေပါလေ။မက်ပဲကတော့အသိဝေရောက်မှုနေနေတယ်လို့ဝေလွားလေးနေနေရကြောင်းဈေးကဆက်အီနေပါလေ။ India Mali, some pet with Zikote, we are Labushi near to a Zisapaita Sinigelu. India Chisai Tinuiga Popia Javari. In Rizikwemaro, Senoilani Yeninga, Jango Bina Gosi Dima, Mabbe F.A. to Asi the Dengu, Thompson at the Chatan La Pazishi Ebi, Senoila Kuni Maro the Dengu, Thompson at the Tangan of Jagu Jas in Dwarajao, the Pedrin to Dengu, Lee
Tangan of Jalab Jas in Dwarago to Yavari. Padding on Ale, well, one any address this Riga Ziba Jude, India Nanganga, Mapene, Pesing and Good Nasa Dobi, where you was Shinida Jow. Majagama Pesing of Gap, Yamintala, Nainello, Kong the Riga Tonga Tavare. Jagong Vino, Gozi Dima, General Elan Nayaniga, Pesing on the Tango, Tonga the thing, Adam Chalau, Pause Shigayagani, General Koreani Mara, the Tango, Chatain Tose, go down Aran T, Janja Sindare, the bird in the Tango, Nadang Aran Chalau, Zija Sindarago, Tiavare.
Betty Zingaro Wimpong Machine Vime, Tuning Evega Willwa Nani Aja, Zita Sini Lukum Beriga Piovari. A cooten subitari Tina Zinoriga, a chain named Yapiali Murishin Ivaration.
Farmer Times Media got deserted, Lea Siba Renu, Nasing Gazaravashin. A gusapiro Uruyadine Nagaba Sisingo Lepiva Ome. Kawama Teyakaino da Shide Yijuri Mi Puniare Trawa Musica Sayakaino Tishibare Eri Yichurine Yiju Trawa Music Libon Tabung Nibaha Yidu Ninyamu Tata Manu Tisauta Now Ye Tow Yu Mune Uruyadi Piale Musare Luria Luya Pizza Mutum Piakweme Bine Chuniabi Lu Nature Tipan Chanema Popiavare Uruyadine Nagakaba Sisema Nalong Atimia Tavareshin
ချိုရင်းမြစ်တွေဖြစ်တဲ့မြချောင်းအင်းအိမ်တွေဟာလှပတာယာရနေသူလူသားတွေကြောင့်ထိခိုက်ပျက်စီးလာနေပါတယ်မြောက်အမေရိကတိုက်နယ်ဥရောပတိုက်ထက်ကမြစ်ကြီးအလုံးနီးပါးပေါ်မှာရောအာရှတိုက်ထက်ကမြစ်ကြီးတွေပေါ်မှာပါလက်စစ်တအားထုတ်လုပ်ဖို့တာတမန်တွေတိစောက်တာနဲ့တောက်တုံးရေလောင်ကန်တွေဖန်နေတာမျိုးအပါအဝင်လူတွေကအကြီးအကျယ်ပြုတ်ပြင်းမုန်းမှန်ခဲ့ကြတာပါအဲ့ဒီလိုမြချောင်းအင်းအိမ်တွေ တယ်။မရှိမဖြစ်အဖိုးတန်လာတဲ့ရေချိုးထဲကရေနေတဲ့ဘဝနဲ့ဂေဟဗေဒစနစ်တွေလည်းမျိုးရုံးပြောက်ွယ်မဲ့ဘေးဆိုင်နေတာကိုနေချာသိပ်ပံကြနေမှာဖော်ပြခဲ့တာပါ။ငါတို့ကြောရွှေရှိသတ္တဝါတွေနဲ့တွားသွားသတ္တဝါတွေကိုလေ့လာခဲ့ကြပေမဲ့လို့ရေချိုသတ္တဝါမျိုးစိတ်အခြေအနေကိုတော့ဒါပထမဆုံးလေ့လာခဲ့တာပါရေချိုရင်းမြစ်ထိုင်နေရေကော်မတီတွက်ဖက်ဥက္ကဋ္ဌလည်းဖြစ်အစင်ခန်းစားပူရဲရေးသားသူလည်းဖြစ်တဲ့ Ian Harrison ကအစင်ခန်းစားပါတွေ့ရှိချက်တွေကိုအခုလိုရှင်းပြပါတယ
် Yeah the paper has clearly shown that
ဒီစာတမ်းမှာရေချိုမျိုးစိတ်တွေမျိုးတွန်းပြောက်ွယ်နိုင်ခြင်းအလွန်မြင့်မားနေတာကိုဖော်ပြထားပါတယ်ရေချိုမျိုးစိတ်လေးပုံတစ်ပုံနီးပါး24ရာခိုင်နှုန်းလောက်မျိုးတွန်းပြောက်ွယ်နိုင်ခြင်းရှိတာကိုတွေ့ရပါတယ်။ဒါအလွန်များတဲ့ပမာဏပါ။ရေချိုသရဝါမျိုးစိတ်တွေဟာအနဝါသမုတ်တရားတွေနဲ့ကုန်းနေမျိုးစိတ်တွေထက်မျိုးတွန်းနိုင်ခြင်းပိုများနေတာကိုကျွန်တော်တို့သိထားကြတာတော့အတော်ကြာနေပါပြီ။ဒီလိုမျိုးတွန်းနိုင်တဲ့အနေအထားတွေကမြစ်အထက်ပိုင်းနဲ့အောက်ပိုင်းငါးတွေရွှေပြောင်းသွားလာမှုမှာအကန့်အသတ်တွေရှိနေတာကြောင့်လည်းပါပါတယ်။
ပင်လယ်ဓမုတ်ထရာထဲမှာလို့မဟုတ်ပဲမြချောင်းအင်းရင်ထဲကသတ္တဝါတွေဟာလူရုံနဲ့ပို့ပြီးတော့နီးကပ်တဲ့အတွက်မြို့တော်နိုင်တဲ့အနေနဲ့ပို့ပြီးတော့ရင်ဆိုင်ရတာပါမြစ်တွေချောင်းတွေတစ်ခုနဲ့တစ်ခုထိဆက်နေတဲ့စနစ်တွေဟာလည်းရေချိုသတ္တဝါတွေထိခိုက်ရတဲ့အဓိကအကြောင်းရင်းတွေထဲကတစ်ခုပါဥပမာမြစ်ထက်ပိုင်းကရေတို့ညံ့ညမှုကမြောက်ပိုင်းကိုအလင်းမြန်စီစဉ်ရောက်ရှိလာတာမျိုးပါဒါအပြင်ဆိုက်ပျိုးရေးနဲ့တောက်သုံးရေးအတွက်ရေချိုတွေကိုအလွန်အကျွံထုတ်ယူသုံးဆွဲတာရေချိုရင်းမြစ်တွေနဲ့ကျူးကျော်မျိုးစိတ်တွေရောက်လာတာတွေကလည်းကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူး။ပစင်းတွေငါးကနန်းနဲ့ပစွန်လုံးတို့လိုရေချိုကိုမီးပြီးတော့အသက်မွေးနေကြတဲ့သတ္တဝါလေးတွေမြို့တုံးလာနေရတဲ့အထက်အကြောင်းရင်းရာတွေထဲမှာရေဒူးညံ့ညမ်းမှုကလည်းတခုအပါအဝင်ပါ။တကယ်လက်တွေ့အခြေအနေကထင်ထားတာထက်ပိုးပြီးတော့ဆိုးနိုင်ရရှိတယ်လို့လည်းသုတေသီ Harrison ကသုံးသပ်ပါတယ်
။ That figure you know is troubling enough.
ကျွန်တော်တို့စမ်းစစ်လေ့လာထားတဲ့ရေချိုမျိုးစိတ်တွေရဲ့23ရာခိုင်နှုန်းလောက်မှာလိုအပ်တဲ့ data အချက်လက်မပြည့်စုံတာလည်းရှိပါတယ်။ဒါကြောင့်သူတို့မျိုးတုံးပြောက်ွယ်နိုင်ခြင်းဘလောက်ရှိသလဲဆိုတာအတိအကျပြောဖို့ခက်ပေမဲ့အတော်များများကတော့မျိုးတုံးနိုင်ခြင်းရှိနေပြီဆိုတာသိကြပါတယ်
။
ရှေကာရာစီမငိုင်းတွေကြောင့်ငါးတွေတာပေါက်လက်ရှိတာနေရာတွေစီမတော်နိုင်တော့တဲ့အတွက်မြို့ပွားနိုင်ချေခွင့်လန်းလဲနေသွားပါတယ်ဒါကလည်းရေချိုမျိုးစိတ်ပေါ်ချီမာတဲ့ဆိုကြိုတွေတယောက်စီပါတယ်
ဝင်ယူဟုတ်တယ်နဲ့တမ်းအော့ဖ်ဘိုင်းငါးရီရွှေပြောင်းသွားလာလို့မရတော့ပါဘူးဥပမာမြေတက်ကိုစံတက်ပြီးဥချတက်တဲ့ငါးရီဆိုရင်လဲသူတို့သားဖောက်ဖို့ဥချတဲ့နေရာတွေကိုမသွားနိုင်ကြတော့ပါဘူးအဲ့ဒီတော့ငါးရီအတွက်လဲနဲလာတဲ့သဘောဖြစ်ပါတယ်ဥရုယာဒီပြောင်းလဲလာတာကြောင့်လဲရေချိုဂေဟဗေဒါစနစ်တွေထိခိုက်လာရသလိုအမေဆုံးအမြဲဆုံးတည်တော်ကြီးနဲ့ဩစတြေးလျဖက်မှာဆိုရင်လဲတော်မီ
ကျွန်တော်တို့ရဲ့ဒီအပိုင်းအတွက်မြန်မာနိုင်ငံလဲယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိုက်တန်းရောက်မှုရေထုတ်ယူမှုမြေယာအုံပြုတ်မှုအပြင်ကျူးကျော်မျိုးစိတ်တွေကြောင့်ကူးဆက်ရောဂါရတာစတဲ့အခြေအနေတွေနဲ့လဲကြုံတွေ့နေရတယ်လို့သူတည်တီတွေကသတိပေးပါတယ်
ရှေချိုကီဟာပီရာစနစ်တွေကိုနှစ်ပေါင်း20ကြာလေ့လာခဲ့တဲ့သူတည်တီဟယ်ရီဆန်ကတော့အခုတွေ့ရှိချက်တွေဟာစိုးရိမ်စရာကောင်းတယ်ဆိုပေမဲ့မျောလင့်ချက်တော့ပြတ်မသွားဘူးလို့ဆိုပါတယ်။အချိန်လေးတွေကစိုးရိမ်စရာကောင်းတာအမှန်ပါဒါပေမဲ့လည်းမျောလင့်ချက်ပြတ်သွားတာမျိုးတော့မဟုတ်ပါဘူး။အချိန်လေးတွေပြန်ကောင်းလာဖို့မျောလင့်လို့မရနိုင်တာမျိုးလည်းမဟုတ်ပါဘူး။
စိန်ခေါ်ချက်တွေများနေတာတော့မှန်ပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရက်ဝုဒ်အမျိုးသားဦးရင်ထက်ကပယ်ရီခရစ်ဆော်လမွန်ပြန်လည်ထူထောင်ရေးပရောဂျက်လို့အစပျိုးဆောင်ရွက်မှုတွေစိုက်ပျိုးမြေတွေကိုဆော်လမွန်ငါးတွေကျဆားရနေရအဖြစ်ပြောင်းလဲပေးခဲ့တာမျိုးလို့လူသားတွေရဲ့ဆောင်ရွက်မှုကြောင့်ပဲအခုလိုမျိုးတုံးပြောက်ွယ်နိုင်မယ့်အနေအထားကိုပြောင်းပြစ်နိုင်မှာလဲဖြစ်ပါတ ငယ်အတွက်တာသမန်တွေတိဆောက်တာရှာတွေဥသူပြောင်းလဲဖောက်ပြန်တာတော်ရင်တရိษံတရားမှွင့်ရောင်းဝယ်ဖောက်ကားမှုတွေကြောင့်ဒေသမျိုးရင်းတရိษံတွေအကြီးကျယ်ဆုံးရှုံးလာနေရတာပါဒီကြားထဲမှာပဲ USA ရဲ့ရန်မုံငွေနဲ့ဆောင်ရနေတဲ့မဲခေါင်မြစ်ရေရှည်တည်တန်းရေးစီမံကိန်း Wonders of the Mekong နဲ့အတူမဲခေါင်မြစ်ဝန်းကရက်ရွာလူလူနဲ့အတူဇီဝဗေဒပညာရှင်တွေဆယ်စုနှစ်နဲ့ချီပူပေါင်းဆောင်မှုရဲ့အသည့်အပွင့်တွေကိုတော့တွေ့လာနေရပါတယ်။ဒါကတော့မဲခေါင် Giant Catfish လို့သိကြတဲ့အီယာမ၅ကြီး၃ကောင်ကိုမဲခေါင်မြစ်တဲ့တီစင်မာလာအတွင်ဖမ်းမိခဲ့တာပါ။ငါးရီစီကမျိုးဗီဇ DNA တွေရယူပြီးတော့ငါးရီကိုမဲခေါင်မြစ်ထဲပြန်လို့ပေးခဲ့တာပါပြည်သူလူထုရဲ့ပါဝင်မှုကြောင့်သဘောဝပတ်ဝန်းကျင်နဲ့ဂေယာဗေဒစနစ်တွေထင်းထင်းရေးခုလိုအောင်မြင်မှုရလာတာဖြစ်တယ်လို့ကမ္ဘောဒီးယားငါးလုံငန်းကပြောပါတယ်ကမ္ဘာမှာအရှားပါဆုံးနဲ့အကြီးဆုံးရေချိုငါးမျိုးစိတ်တစ်ခုဖြစ်တဲ့မဲခေါင် Giant Catfish ငါးရီအခုလိုပြန်ပြီးတော့တွေ့မြင်လာတဲ့အတွက်သဘောဝပတ်ဝန်းကျင်ထင်းထင်းရေးသမားတွေကြားစိတ်အားတက်ကြွလာနေကြပြီးရှင်နေတော်ဝါနဲ့ဂေယာဗေဒစနစ်တွေထပ်ပြီးတော့မပြတ်စီရအောင်ဝိုင်းဝန်းထင်းထင်းကြဖို့တိုက်တွန်းနှိုးဆော်နေကြတာလည်းဖြစ်ပါတယ်ကျမနံပါတ်ပါ
နောက်ပုံမှန်တင်ဆက်တဲ့ဥတုရာသီနဲ့အနာဂတ်ကဘာပါရှင်အခုဆက်ပြီးသတင်းတွေကတုတအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်ကဘာတဝန်းတင်းတိတခြားများလာတဲ့စိုက်ဘာရာဇဝတ်မှုနဲ့အွန်လိုင်းလိမ်လည်မှုအန္တရာယ်အများဆုံးနိုင်ငံတွေအကြောင်းကိုမန်းညညိုလင်ကတင်ပြထားပါတယ်ရှင်
ကမ္ဘာကြီးမှာနည်းပညာတွေတိုးတက်လာတဲ့အတူအင်တာနက်အွန်လိုင်းတွေကနေပုံစံမျိုးစုံနည်းလမ်းပေါင်းစုံနဲ့လိမ်လည်မှုတွေကလည်းတနေ့တဲ့တနေ့များလာတာကိုမြင်တွေ့လာကြကြုံတွေ့လာကြရတာပါဒီလိုခေတ်မီတိုးတက်လာတဲ့နည်းပညာတွေဟာလိမ်လည်သူတွေအတွက်လက်နက်တစ်ခုဖြစ်လာတယ်လို့လည်းလေ့လာသူတွေကပြောဆိုကြပါတယ်ဗန်နေရငွေတွေကိုအရင်ကလက်နက်တွေကန်ဆောင်ပြီးဓမြတိုက်တာမျိုးနဲ့ယူကြရပေမဲ့အခုအချိန်မှာကွန်ပျူတာတစ်လုံးအသုံးချပြီးရယူနိုင်နေတဲ့အခြေအနေမျိုးတွေထိရှိလာနေတယ်လို့လည်းဆိုကြတာပါ Cyber Scam လို့ပြောဆိုကြတဲ့အင်တာနက်ကနေနည်းပညာတွေအမျိုးမျိုးသုံးပြီးလိမ်လည်တာလိမ်လည်နိုင်မှုအတွက်နဲ့တခြားမယိုးသားတဲ့အကြောင်းအရာတွေအတွေ့အချက်လက်တွေကိုခိုးယူတာဖျောက်ဖျက်တာစတဲ့ Cyber ရာဇဝတ်မှုတွေကလည်းနေ့စဉ်နဲ့အမျှကမ္ဘာကြီးမှာကြုံတွေ့လာကြရတာပါကမ္ဘာနိုင်ငံတွေထဲမှာအခုလိုစိုက်ဘာရာဇဝတ်ချိမ်းခြောက်မှုတွေကိုဘယ်နိုင်ငံတွေကအများဆုံးပြုလုပ်အသုံးချနေသလဲဆိုတာကို Oxford တက္ကသိုလ်ရဲ့လေ့လာသူတွေဟာကျွမ်းကျင်သူပညာရှင်တွေနဲ့ပူးပေါင်းပြီးလွန်ခဲ့တဲ့3နှစ်လောက်ခရဲကနိုင်ငံပေါင်း62နိုင်ငံကိုအခြေပြုလေ့လာခဲ့ပါတယ်
အဲဒီနောက် WCI လို့ခေါ်တဲ့ကမ္ဘာစိုက်ဘာရာဇဝတ်မှုအညွန်ကိန်းဂဏန်းတွေကိုထုတ်ပြန်ခဲ့တာပါ2024 April 10ရက်နေ့ကထုတ်ပြန်လိုက်တဲ့ဒီညွန်ကိန်းတွေမှာဖော်ပြထားတာကတော့ကမ္ဘာမှာစိုက်ဘာရာဇဝတ်မှုဆိုင်ရာချိန်ချောင်းမှုနဲ့ကျူးလွန်မှုအများဆုံးနိုင်ငံကရုရှားနိုင်ငံဖြစ်တယ်လို့ဆိုပါတယ်ဆိုင်ဘာရာဇဝတ်မှုကရတဲ့ငွေကြေးတွေရဲ့84%ရာခိုင်နှုန်းဟာနောက်ဆုံးရုရှားနိုင်ငံကိုရောက်ရှိနေတာခြေရာခံမိကြတယ်လို့လည်းပြောဆိုထားတာပါရုရှားရဲ့ဆိုင်ဘာရာဇဝတ်မှုတွေကြောင့်ကမ္ဘာကြီးမှာငွေကြေးအမေရိကန်ဒေါ်လာ 9.2 ထရီလျံအထိထိခိုက်မှုရှိနေပြီးဒါကိုထိန်းချုပ်မှုမလုပ်နိုင်ခဲ့ရင်2028မှာဆိုင်ဘာရာဇဝတ်မှုကြောင့်ငွေကြေးဆုံးရှုံးရမှုဟာ 13.82 ထရီလျံအထိဖြစ်သွားနိုင်တယ်လို့လေ့လာသူတွေကပြောဆိုနေတာပါရုရှားပြည်ရင်တော့ဆိုင်ဘာရာဇဝတ်မှုအများဆုံးကျူးလွန်တဲ့ထိတ်တန့်ဆယ်နိုင်ငံကိုအညွန့်ကိန်းတွေမှာကြီးတဲ့အခါအဆင့်နှစ်ကယူကရိန်းဖြစ်ပါတယ်တရုတ်ကတော့အဆင့်3ပါအဆင့်4နေရာမှာကတော့အမေရိကန်ပြည်အောင်စုရှိနေတာပါအမေရိကန်ပြည်အောင်စုမှာတော့မိမိရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေခိုးယူတဲ့စိုက်ဘာရာဇဝတ်မှုတွေကိုအများဆုံးတွေ့ရတယ်လို့ဆိုပါတယ်နိုင်ဂျီးရီးယားကတော့အဆင့်5မှာရှိပါတယ်နိုင်ဂျီးရီးယားရဲ့စိုက်ဘာရာဇဝတ်မှုတွေကိုနိုင်ငံပေါင်း38နိုင်ငံမှာတွေ့ရပြီးဒီလိုရာဇဝတ်မှုတွေကြောင့်American dollar 3.2 billion လောက်ဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်။ Romania ကတော့ cyber ရာဇဝတ်မှုဆိုင်ရာအများဆုံးကျူးလွန်တဲ့အဆင့်6မှာရှိနေတာပါ။အဆင့်9မှာတော့မြောက်ကိုရီးယားဖြစ်ပြီးအညွန့်ကိန်းအဆင့်10မှာက United Kingdom အညွန့်ကိန်းအဆင့်9မှာက Brazil နဲ့အညွန့်ကိန်းအဆင့်10မှာတော့ India တို့ဖြစ်တယ်လို့ဖော်ပြထားပါတယ်။The March ဆိုတဲ့ internet စာမျက်နှာမှာလည်းပြီးခဲ့တဲ့2024ခုနှစ်အတွင်းကမ္ဘာပေါ်က online ကနေချိတ်ဆက်လိမ့်လည်မှုအများဆုံးဆယ်နိုင်ငံကိုဖော်ပြထားပါဗျ။အဲ့ဒီနိုင်ငံတွေကိုအစင်လိုက်ကြည့်မယ်ဆိုရင်တော့ Russia, India, Nigeria, American ပြည်အောင်စု, တရုတ် Pakistan, United Kingdom, Brazil, တောင်အာဖရိကနဲ့ Romania တို့ပဲဖြစ်ပါတယ်။
Victims come from across the ASEAN region. So that is from Indonesia, Laos, PDR, Malaysia, Myanmar, Philippines, Singapore, Thailand.
ကုလသမဂ္ဂရဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ UNODC ရဲ့2023ခုနှစ်ကနောက်ဆုံးထုတ်ပြန်ခဲ့တဲ့အစည်းအဝေးခန်းစာမှာတော့မြန်မာနိုင်ငံအပါအဝင်အရှိနဲ့အရှိတောင်အာရှမဲခေါင်မြဝမ်းတလျှောက်မှာအခြေစိုက်လှုပ်ရှားနေကြတဲ့စိုက်ဘာရာဇဝတ်မှုတွေကြောင့်တစ်နှစ်အတွင်းအမေရိကန်ဒေါ်လာ18ဘီလီယံကနေ38ဘီလီယံအထိဆုံးရှုံးမှုတွေရှိနေတယ်လို့ထောက်ပြထားပါတယ်ရှင
်။မညညိုလင်းတင်ဆက်တဲ့သတင်းတွေကတူတာပါရှင်။ဒီစီစဉ်တဲ့ VOA ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA website စာမျက်နှာအပြင် VOA ရဲ့ Facebook book နဲ့ YouTube စာမျက်နှာတွေကနေလည်းနားဆင်လို့ရပါတယ်ရှင်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတလဲပြောပြပေးပါဦးမယ်ရှင်။ကာဇာကန်မြောက်မှာအဖြစ်ရဲ့သဘောတူညီချက်ရဖို့ကြိုးစားနေတဲ့အချိန်မှာပဲအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အရှိလေပိုင်းဆိုင်ရာအထူးတန်တမန်စတီဝုဒ်ကော့ဖ်ဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟူးနဲ့စနေနေ့မှာတွေ့ဆုံခဲ့တယ်လို့နတာယာဟူးရဲ့ရုံးကသတင်းထုတ်ပြန်ပါတယ်။အထူးတန်တမန်ဝုဒ်ကော့ဖ်ဟာတောက်ချာနေတုန်းကလည်းကာတာနိုင်ငံကိုသွားရောက်ခဲ့ပြီးတော့ကာတာဝန်ကြီးချုပ်ရှိခ်မိုဟာမက်အဗ်ဒူရာမန်အယ်သနီနဲ့တွေ့ဆုံခဲ့တဲ့အကြောင်းကာတာနိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။ဒီတော့တွင်မှာပဲဒီဂါဇာမှာဟာမတ်စ်တွေဖမ်းထားတဲ့တရားခံတွေအိမ်ပြန်လာနိုင်ဖို့အတွက်ဆွေးနွေးပွဲတွေရှေ့တိုးလှုပ်ဆောင်သွားဖို့အစ္စရေးဝန်ကြီးချုပ်ကအစ်စ်နှစ်ကိုယ်စားလှယ်အဖွဲ့ကာတာကိုဆင်လွတ်ထားတဲ့အကြောင်းအစ္စရေးကစနေနေ့မှာထုတ်ပြန်ပါတယ်ရှင်။နောက်တရုတ်နိုင်ငံသားတွေအနေနဲ့လစာအမြောက်အများနဲ့နိုင်ငံရဲ့ခြားအလုပ်ခေါ်ယူလိမ့်လည်လှည့်ဖြားတာတွေကိုသတိထားကြဖို့နဲ့လေရင်အစားအသောက်နဲ့နေထိုင်စိတ်ကုန်ကျခံမဲ့ဆိုပြီးတော့ဒီမက်လုံးတွေပေးပြီးကြွညာတာမျိုးတွေကိုမယုံချဘူးဒီမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကတရုတ်တန်ရုံတွေကသတိပေးချက်တွေထုတ်ပြန်ထားပါတယ်ဒီလိုကမ်းလှမ်းမှုတွေကစိုက်ဘာလိမ်လည်မှုလုပ်ငန်းတွေကိုဖျားယောင်းတဲ့ထောင်ချောက်တွေဖြစ်နိုင်ပြီးတော့အသက်လုံခြုံရေးနဲ့ပစ္စည်းဥစ္စာတွေကိုအန္တရာယ်ဖြစ်စေနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့တရားဝင်ဝီချက်အကောင့်မှလည်းတောက်ချာနေတော့ကထုတ်ပြန်ထားပါတယ်ရှင်ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညာဝင်းအောင်ပါရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ရှင်ဇန်နဝါရီလ12ရက်တနင်္ဂနွေနေ့မနက်ခင်း VOA Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါရုပ်သံအစီအစဉ်တစ်ခုလုံးကိုတော့ Digital Line တွေကနေဖမ်းယူကြည့်ရှုနိုင်တဲ့အပြင်ပထမနာရီဝက်ကို Radio Line 25 30-40 ကနေဖတ်ယူနိုင်နိုင်ပါတယ်။ဗီဒီယိုကိုကြည့်ရှုအားပေးနိုင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။အားလုံးကျမ်းမာပေးခင်ကြပါစေ။ Smart Community ပါရှင်။